Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VU American တန်ရဲ့2023ခုနှစ်စက်တင်ဘာလ28ရက်ကျတာရင်းညစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီ Washington DC မြို့တော်ကနေကြားရိုက်စတင်နေပါပြီ။ Time to Meter 3251ပြင် VU ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ခြင်းအတွင်းအချိန်တည်းတတိုင်နာစဉ်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်ဘူးကတော့ကျွန်တော်ဝင်းမြန်ပ
ါ။ကျွန်မကတော့ဆုမြတ်ပါပါရှင်။မင်္ဂလာညချမ်းပါ။တိုက်ပွဲတွေပြင်းထန်နေတဲ့နေရာတွေမှာယူကရိန်းတပ်တွေတဖြည်းဖြည်းအနိုင်ရနေပြီလို့နေတိုးတပ်ဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။ရှင်းနှစ်ရွေးကောက်ပွဲကြရဲ့ Republican Party သမ္မတလောင်းအဖြစ်ဝင်ပြိုင်နိုင်ဖို့ကြိုးစားနေကြသူတွေဒုတိယကြိမ်စကားဆက်ထိုးပွဲမှာသမ္မတဟောင်း Donald Trump ကိုတိုက်ခိုက်ဝေဖန်ခဲ့ကြပါတယ်။လူခွေးရေးကောင်စီမှတင်ပြခဲ့တဲ့ကုလသမဂ္ဂလူခွေးရေးဆရာမဟာမင်းကြီးရဲ့အစီရင်ခံစာနဲ့မြန်မာနိုင်ငံဆိုင်ရာဆွေးနွေးချက်တွေကိုစစ်ကောင်စီကပယ်ချပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှကြီးညာပေးပါမယ်ရှင်
။ကျေးဇူးပါမဆုမြတ်မွန်ရေ။အခုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်ဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်လာရှိုးကဒန်ကိုဓာတ်ဆီဆိုင်ဘုံကွဲပေါက်ကွဲမှုပြင်းထန်အသေးချေရှိခဲ့ပုံကိုမြို့ကန်တူက
ဘုံကွဲတာလည်းပြင်းအားပေါက်မလို့ဒီစီပုံးတွေပြန်ကွဲတာလည်းပြင်းအားပြန်ကောင်းပြန်ရောအဲ့မှာနှစ်ယောက်တည်သွားတယ်လို့ပြောတယ်အဲတိခိုက်ကံရရတဲ့လူကတော့၁၂ယောက်လို့ပြောတယ
်နောက်ရှန်ကယာနေဆက်မိုးပြဲဒေတာစီတင်မှမှုကြောင့်လည်းဒေတာကန်တွေစိုးရိမ်နေကြပါတယ်နောက်ဖိမ့်မြုံနယ်မှာတော့မိုးကြီးကြီးကြီးမြေပြိုပြီးတန်ရရရအကြောင်းတွေပါပိတ်ထားပါတယ်အခုလိုသတင်းသွားတွေအပြီးမှာတော့ကျတာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့မြမဥက္ကဋ္ဌမြမရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းသတင်းလွှာတွေကိုစက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင
်ဗျ။ရုရှားနိုင်ငံအနေနဲ့ကာကွယ်ရေးအသုံးစရိတ်တွေကိုမရှိမဖြစ်တိုးမြှင့်ဖို့လိုအပ်တယ်လို့ရုရှားအစိုးရကပြောကြားလိုက်ပါတယ်။အနောက်နိုင်ငံတွေကရုရှားနိုင်ငံပေါ်မျိုးစုံတိုက်ခိုက်နေတဲ့အတွက်ကာကွယ်ရေးအသုံးစရိတ်တိုးဖို့လိုတယ်ဆိုတာကိုဒီရုရှားသမ္မတအင်တော်ပြောခွင့်ရဒမီထရီပက်စကော့ဖ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ
်။ Ещё очевидно, что такое повышение необходимо.Абсолютно необходимо, потому что мы живем...
А ту сэсэйэ лоуны джэйма, Раша бо сэйэ я ё сэйэ мхоутэ нилэн рэнэ ба, нау нэгэн рэгэ тай кайнэ дэ, адуэ, атон сэйэ дэ, мя джи гоунэ, ка гуэй сэйэ тобо лого ло адэ, ло, Кремлин бьё гуэн я га бьё джа твара ба, на чао на сэ лэ гуэнэ ма, Раша ка гуэй атон сэйэ гу, кэнэ сэ я ယူကရိန်းနိုင်ငံကိုဝင်ရောက်ကျူးကျော်နေတဲ့စစ်ပွဲကိုအထူးစစ်ဆင်ရေးအဖြစ်ရုရှားအစိုးရဘက်ကအမြဲပြောလို့ရှိပါတယ်။တစ်ချိန်တည်းမှာပဲဒီတိုက်ပွဲတွေပြင်းထန်နေတဲ့နေရာတွေမှာယူကရိန်းတပ်တွေတဖြည်းဖြည်းအနိုင်ရနေပြီလို့နေတိုးတပ်ဖွဲ့အကြီးအကဲယန်စတိုဒွန်ဘတ်ကဒီကနေ့ပြောကြားပါတယ်။မဟာမိတ်နိုင်ငံတွေအနေနဲ့ယူကရိန်းအတွက်အကူအညီတွေပို့ပေးဖို့ကာကွယ်ရေးဆိုင်ရာပစ္စည်းတွေထုတ်လုပ်မှုပို့တိုးဖို့နဲ့ယူကရိန်းစီကိုလက်နက်တွေမြန်မြန်ဆန်ဆန်ပို့ပေးကြဖို့အတွက်ကိုလည်းသူကတိုက်တွန်းပါတယ်။ယူကရိန်းအတွက်ဒေါ်လာ 1.5 ဘီလီယံဘိုခဲရမီးကြောက်တွေပေးဖို့နေတိုးကမူပေါင်းချဆောင်ရွက်နေတယ်လို့သမ္မတဗလာဒီမီယာဆလန်စကီနဲ့အတူနေတိုးတပ်ဖွဲ့အကြီးအကဲကပြောကြားခဲ့တာဖြစ်ပါတယ်ရှင်
။အမေရိကန်က Republican Party သမ္မတလောင်းဖြစ်ရေးပြိုင်တဲ့စကားစစ်ထိုးပွဲမှာသမ္မတဟောင်း Donald Trump ကိုဝေဖန်ခဲ့ကြပါတယ်။ Republican Party အတွင်းသမ္မတလောင်းဖြစ်ရေးရှင်ပြိုင်နေတဲ့ကိုယ်စားလှယ်တွေမနေ့ညက California ပြည်နယ် Simi Valley မြို့ကသမ္မတဟောင်း Ronald Reagan အထိမ်းအမှတ်စာကြည့်တိုင်းမှာဒုတိယအကြိမ်2နာရီကြာစကားစစ်ထိုးပွဲကျင်းပခဲ့ကြတာပါ။ Party တွင်ပမာဏရွက်ကောက်ပွဲတွေကျင်းပဖို့လေးလလောက်ပဲလိုတော့ပြီးလူထုစစ်တမ်းတွေမှာတော့ဒီစကားစစ်ထိုးပွဲကိုမလာတဲ့သမ္မတဟောင်းထရမ့်ကရှေ့ကပြေးနေပါတယ်။ဒါပေမဲ့လည်းရွက်ကောက်ပွဲမှာပါတီတွင်သမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့မဲဆန္ဒရှင်တွေကိုစည်းဝေးနိုင်မယ်လို့စကားစစ်ထိုးပွဲမှာပါတဲ့ကိုယ်စားလှယ်တွေကမျှော်လင့်နေကြပါတယ်။မနေ့ကစကားစစ်ထိုးပွဲမှာသမ္မတဟောင်းထရမ့်ပါဝင်ခြင်းမရှိခဲ့တဲ့အပေါ်အမေရိကန်ဒုသမ္မတဟောင်းမိုက်ပန်စ်ကအခုလိုဝေဖန်ခဲ့ပါတယ်။
Now we see Donald Trump walking away from the very agenda that defined our administration and has defined the Republican movement over the last 50 years.
ရင်ကျွန်တော်တို့အစိုးရပုံဖော်ချမှတ်ခဲ့တဲ့အစီအစဉ်တိုင်းကို Donald Trump ကအခုတော့ကြောက်ခိုင်းသွားခဲ့ပါပြီ။နှစ်ပေါင်း90လောက်ကမ္ဘာလယ်မှာမမမမရက်တီခဲ့တဲ့ Republican တွေချမှတ်လှုပ်ဆောင်ခဲ့တာတွေကိုသိဖီသွားပါပြီ။အလျှော်ပေးလေပြေသွေးစကားတွေကိုပြောနေပါတယ်လို့ဒုသမရဟောင်း Pence ကပြောသွားခဲ့တာပါ။ဒီဆွေးနွေးခဲ့တဲ့အကြောင်းအရာတွေထဲမှာအမေရိကန်စီးပွားရေးလူဝင်မှုကြီးကြပ်ရေးပညာရေးနဲ့ရာဇဝတ်မှုနှိမ်နင်းရေးစတဲ့အကြောင်းအရာမျိုးစုံပါဝင်ခဲ့ပါတယ်။ဒါအပြင်တရုတ်နိုင်ငံရဲ့အန်ရီယယ်ကိုလည်းထည့်သွင်းဆွေးနွေးခဲ့ပြီးတရုတ်နိုင်ငံဟာ တကယ်ရန်သူအစ်စ်ဖြစ်တဲ့အကြောင်းဇီဝနည်းပညာလုပ်ငန်းရှင်ဖေဖက်ရမာစွာမီကပြောသွားခဲ့ပါသေးတယ်ခင်ဗျာ
အဇာဘိုင်ဂျန်နိုင်ငံကနေခွဲထွက်ဒေသဒီနိုဂိုနိုကာရာဘက်ကိုတီးခြားခွဲထွက်နိုင်ငံအဖြစ်ကြေညာထားတဲ့ခွဲထွက်ရေးအဖွဲ့ကသူတို့အဖွဲ့ကိုဒီနှစ်ကုန်ခင်မှာဒီဖြတ်သိမ်းပြီးတော့တီးခြားခွဲထွက်နိုင်ငံဆိုတာကိုလည်းပယ်ဖျက်မယ်လို့အဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။ဒီဒေသကိုအဇာဘိုင်ဂျန်တပ်တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်မှာပြန်လည်ထိန်းချုပ်နိုင်ခဲ့တာကြောင့်ခွဲထွက်ရေးကောင်ဆောင်ကအခုလိုကြေညာတာဖြစ်ပါတယ်။တချိန်တည်းမှာပဲအဇာဘိုင်ဂျန်အုပ်ချုပ်မှုအောက်ပြန်ရောက်သွားရင်လူမျိုးစုလိုက်တုတ်တင်ရှင်းလင်းခံရနိုင်တယ်ဆိုတဲ့စိုးရိမ်စိတ်တွေကြောင့်ဒီဒေသမှာနေထိုင်တဲ့အာမေးနီးယားတွေဘာရီအာမေးနီးယားနိုင်ငံဘက်ကိုထွက်ပြေးနေကြပါတယ်။နော်ဂိုနိုကာရာဘတ်မှာနေထိုင်နေတဲ့အာမေးနီးယားတွေဘာ3,000လောက်ထဲကထောက်ဝဲကျော်လောက်ဒီကနေ့ကြတာပြည်နေမှာအာမေးနီးယားနိုင်ငံဘက်ထွက်ပြေးလာကြတယ်လို့အာမေးနီးယားအာဏာပိုင်တွေကပြောပါတယ်။နော်ဂိုနိုကာရာဘတ်ဒေသတွေကအာမေးနီးယားလူမျိုးတွေရဲ့အခွင့်အရေးကိုလေးစားလိုက်လာမယ်လို့အဇာဘိုင်ဂျန်အစိုးရကကတိပြုထားပေမဲ့တနင်္ဂနွေနေ့ကစလို့အာမေးနီးယားနယ်ပယ်တွေအာမေးနီးယားနိုင်ငံဘက်ကိုထွက်ပြေးနေကြတဲ့အတွက်နယ်စပ်လမ်းမှာကားတွေနဲ့ပြေးကျနေပါတယ်။အဇာဘိုင်ဂျန်အနာပိုင်တွေကတော့နာဂိုနိုကာရာဘတ်ဒေသခွဲထွက်ရေးကောင်စာရူဘင်ဗာဒယန်အပေါ်အကြမ်းဖက်အဖွဲ့ကိုငွေချေးထောက်ပံ့မှုတရားမဝင်နယ်စပ်ဖြတ်ကျော်မှုတွေနဲ့ဒီကနေ့တရားစွဲလိုက်ပါတယ်ရှင်။
မြောက်ကိုရီးယားကိုဖျက်ဖြေးထားတဲ့အမေရိကန်စစ်သားအမေရိကန်ကိုပြန်အောင်လာပြီလို့အမေရိကန်ဘက်ကပြောလိုက်ပါတယ်။မြောက်ကိုရီးယားကိုတရားမဝင်နေကြားဖျက်ကျော်ဝင်ရောက်သွားခဲ့တဲ့အမေရိကန်စစ်သား Travis King ဒီနေ့ကြာတာပြေးမနက်မှာပဲအမေရိကန်ပြည်ထောင်စုကိုပြန်အောင်လာပြီလို့အမေရိကန်ကာကွယ်ရေးဌာနအရာရှိတူကပြောလိုက်တာပါ။မြောက်ကိုရီးယားကနေတရုတ်နိုင်ငံတဲ့ဆွီဒင်အစိုးရအကူအညီနဲ့နေကြားကနေလွှဲပေးခဲ့တာလို့အမေရိကန်အစိုးရထိပ်တန်းအရာရှိတူကမနေ့ကသတင်းတောက်တွေကိုပြောခဲ့ပါတယ်။အမေရိကန်ဘက်ကတရုတ်နိုင်ငံမှာသူ့ကိုလွှဲပြောင်းလက်ခံခဲ့ပြီးပြန်ပို့ခဲ့တာလို့လည်းဆိုပါတယ်။ King လွတ်မြောက်ရေးဆွီဒင်နိုင်ငံရဲ့တန်တမာရေးကဂျာဝန်ဆောင်ရွက်ပေးမှုအတွက်ရောကူညီခဲ့တဲ့တရုတ်နိုင်ငံကိုပါကျေးဇူးတင်တဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးအချံပေး Jake Sullivan ကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သူ့ကိုလွှတ်ပေးဖို့မြောက်ကိုရီးယားနဲ့သဘောတူညီချက်တစုံတရာယူခဲ့တာမျိုးမရှိဘူးလို့တော့အမေရိကန်အစိုးရထိတန်းရရှိသူကသတင်းစာရှင်းလင်းပွဲမှာ VOA ကိုပြောခဲ့ပါတယ်။အမေရိကန်စစ်သည် King နေထိုင်တဲ့ Wisconsin ပြည်နယ် Racine မြို့မှာတော့ကျူစုဖို့အတွက်သူ့နေအိမ်ဘေးမှာအိမ်နီးချင်းတွေကအမေရိကန်အလံတွေကိုလွှင့်ထူထားကြပါတယ်။အမေရိကန်စစ်တပ်အတွင်းလူမဆန်တဲ့ညှဉ်းပန်းနှိပ်စက်မှုတွေနဲ့လူမျိုးရေးခွဲခြားမှုတွေကြောင့်မြောက်ကိုရီးယားနိုင်ငံမှာခိုလုံခြင်းတဲ့အတွက်တောင်ကိုရီးယားနယ်စပ်ကနေဖြတ်ပြီးပြေးဝင်ခဲ့တာလို့မြောက်ကိုရီးယားပိုင်အစိုးရသတင်းဌာနကပြီးခဲ့တဲ့ August လကကြေညာခဲ့ပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာဖိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာတာပြည်နေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။ကလင်းငင်နယ်ဒေသခံပြည်သူအများပြားတည်ဆုံခဲ့ရတဲ့စကိုင်းတိုင်းပစိကြီးကျေးရွာတိုက်ခိုက်မှုကချင်ပြည်နယ်အနံပါကျေးရွာတိုက်ခိုက်မှုအပါအဝင်အရတားတွေပါတည်ဆုံခဲ့ရတဲ့မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့အစီရင်ခံစာကိုစစ်ကောင်စီကပယ်ချတုံ့ပြန်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့54ချိန်မြောက်လူ့ခွင့်ရေးကောင်စီညီလာခံမှာလူ့ခွင့်ရေးမဟာမင်းကြီးဗော်လ်တာဒေါ့ခ်တင်ပြခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာနဲ့စက်တင်ဘာ26ရက်နေ့တုန်းကမြန်မာနိုင်ငံဆိုင်ရာဆွေးနွေးမှုတွေဟာမလိုအပ်တဲ့ကိစ္စတွေအဖြစ်နဲ့ဂျနီဗာမှာရှိတဲ့ဒီကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ရုံးကထုတ်ပြန်ပါတယ်လူ့ခွင့်ရေးကောင်စီဟာစစ်ကောင်စီကအတည်ပြုထားတဲ့အချက်အလက်တွေကိုတမင်ထိန်ချန်ပြီးတော့ဗက်လိုက်ဖော်ပြထားတယ်လို့တုံ့ပြန်ပါတယ်လူခွေကောင်စီရဲ့အစဉ်ခံစားရဲမှာဗမ်မလိုက်စင်းမြင့်ရွာသားမျက်မြင်တက်သေးလို့ဆိုသူတွေရဲ့ဆွဆွဲချက်တွေကိုဖော်ပြထားပေမဲ့အဲ့ဒီသူတွေဟာပြောထားတဲ့အတိုင်းတကယ်သူတွေဟုတ်ရဲ့လားဆိုတာတက်သေးအထောက်အထားနဲ့ပတ်သက်လို့မေးခွန်းထုတ်စရာဖြစ်နေတယ်လို့စစ်ကောင်စီရဲ့တုံ့ပြန်ချက်မှာပြောထားပါတယ်တခါချေးပါရီမိရှို့ခံရတာနဲ့ပတ်သက်လို့လူခွေကောင်စီရဲ့အစီရင်ခံစာမှာလက်တယ်ဘသူဆိုတာမသိနိုင်ပဲနဲ့လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ဆွဆွဲထားတာဟာအစီရင်ခံစာရေးသူရဲ့အားနည်းချက်ကိုပြသနေတယ်လို့ဆိုပါတယ်သူတို့အဆို PDF အကြမ်းဖွဲ့ရဲ့ဆိုးဝါးတဲ့ပြစ်မှုတွေကိုအစီရင်ခံစာထဲမှာမထင်သာအောင်ရှော့ပေါ်ဖော်ပြထားရုံမကသူတို့ရဲ့လက်နက်ကင်တိုက်ခိုက်မှုတွေကိုလုပ်တဲ့လေဆိုတာမျိုးအကြောင်းပြထားတယ်လို့လည်းလူခွေကောင်စီကိုဆွဆွဲပါတယ်မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာရေးသားခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဗော်လ်တာထွတ်ကတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့စုံစမ်းတွေးရှိချက်တွေအရာ စစ်တပ်ရဲ့ကျူးလွန်မှုတွေကအများအပြားဟာရရဆက်ဆက်လုပ်ရတွေဖြစ်တယ်လို့လူအခွင့်ရေးလူအသက်နဲ့လူသားတိုက်ခါတို့ကိုစနစ်တကျလျှစ်လျူရှုကျူးလွန်တဲ့လုပ်ရတွေဖြစ်တယ်လို့မြန်မာနိုင်ငံလူအခွင့်ရေးအခြေအနေဆွေးနွေးတဲ့စက်တင်ဘာ26ရက်နေ့ကပြောကြားခဲ့ပါတယ်ရှင်
။အိန္ဒိယကပဋိပက္ခစုပွက်နေတဲ့မဏိပူရပြည်နယ်ဒေသတချို့မှာညမထွက်ရအမိန့်ထုတ်လိုက်ပါပြီ။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကမဏိပူပြည်နယ်မြို့တော်အင်ဖာနဲ့တချို့နေရာတွေမှာညမထွက်ရမယ့်ဒီနေ့ထုတ်ပြန်လိုက်တယ်လို့အာဏာပိုင်တွေကပြောလိုက်တာပါ။ကျောင်းသားနှစ်ယောက်ကိုအတင်းတမဖမ်းဆီးခေါ်ဆောင်တပ်ဖြတ်ခံခဲ့ရတယ်ဆိုတဲ့အပေါ်ဆန္ဒပြတာကနေကျောင်းသားတွေအတော်များများဒဏ်ရာရခဲ့တဲ့အထိအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်အာဏာပိုင်တွေဘက်ကအခုလိုညမထွက်ရမယ့်ထုတ်ပြန်လိုက်တာပါ။အင်ဖာနဲ့တခြားခရိုင်တွေမှာညမထွက်ရမယ့်ကိုရဲအကန့်အသတ်မရှိထုတ်ပြန်ထားတယ်လို့မဏိပူရပြည်နယ်အကြီးတန်းရဲအယားရှိ L ကိုင်လွန်းကရိုက်တာသတင်းဌာနကိုပြောပါတယ်။မနေ့ဗိုလ်သူနေ့ကဖြစ်ခဲ့တဲ့ပဋိပက္ခအတွင်းចောင်းသား80ကျော်ဒဏ်ရာရခဲ့တယ်လို့အမည်မဖော်လို့တဲ့နောက်ထပ်ရဲရရှိသူကပြောပါသေးတယ်။အခြေအနေတွေကအလွန်ကိုတင်းမာနေပြီးလက်နက်ကင်ထားတဲ့အကြမ်းဖက်လူအုပ်စုတွေကအာဏာရပါတီရုံးခန်းကိုဖျက်ဆီးခဲ့ပြီးရဲစခန်းတစ်ခုကိုလည်းဓာတ်ဆီထည့်ထားတဲ့ပလင်းဘုံးတွေနဲ့ပစ်ခဲ့တယ်လို့ပြောပါတယ်။ဒါအပြင်ပြည်နယ်တွင်းတယ်လီဖုန်းမိုဘိုင်းအင်တာနက်တွေကိုလည်းဖျက်ထားတာ၅ရက်ရှိပြီလို့အာဏာပိုင်တွေကပြောခဲ့ပါသေးတယ်ခင်ဗျာ။
ဖိယက်နမ်နိုင်ငံကဒီတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားဆောင်ရွက်နေသူတရားကိုအခွန်ရှာမှုနဲ့ထောင်ဒဏ်3နှစ်ချလိုက်ပါရဲ Change ဆိုတဲ့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားတဲ့အဖွဲ့ကဒေါ်လာ 2,900 ခွဲဘိုးလောက်ဒီအခွန်ငွေတွေမဆောင်ဘူးဆိုပြီးတော့အဖွဲ့ကိုတီထောင်သူ Hong Thi Minh Hong ကိုဟိုချီမင်းမြို့တရားရုံးကနေထောင်ဒဏ်3နှစ်ချလိုက်တယ်လို့သူရဲ့ရှင်းလင်းကပြောပါရဲအခွင့်အရေးလှုပ်ရှားသူတွေကိုဗီယက်နမ်အစိုးရကတိုးမြင့်နှိမ်နှင်းနေတာနဲ့အတူသူဟာနှစ်နှစ်အတွင်းမှာထောင်ချခံရတဲ့9ရောင်မြောက်တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူဖြစ်ပါတယ်2012ခုနှစ်ကနေ2022ခုနှစ်အတွင်းချင်းချက်ဖွဲ့ကရရှိတဲ့ဝင်ငွေတွေအတွက်အခွန်မဆောင်လို့ပြစ်ဒဏ်ချရတာဖြစ်တယ်လို့ဗီယက်နမ်အစိုးရသတင်းတွေမှာတော့ကိုကဖော်ပြပါရယ်ဟောင်းထီထောင်ထားတဲ့ချင်းချက်ဖွဲ့ဟာတော်ရန်တရိတ်ဆန်တွေကိုတရားမဝင်ရောင်းဝယ်မှုဥဒုရာသီပြောင်းလဲဖောက်ပြန်မှုလူမှုညဉ့်ညံမှုအပါအဝင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဆိုင်တဲ့ကိစ္စတွေကိုတိုက်ဖျက်ဖို့အတွက်လူငယ်တွေကိုအဓိကစီရင်ပြီးတော့လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါရယ်ရှင်
ထိုင်ဝမ်ကသူတို့စီမှာပထမဆုံးပြည်ပြည့်ထုတ်လွှင့်လိုက်တဲ့ရင်ငုတ်သင်္ဘောကိုဒီနေ့ပြသလိုက်ပါတယ်။ဒါဟာထိုင်ဝမ်ကျွန်းအနေနဲ့တရုတ်ရေတပ်ရန်ကိုကာကွယ်ဟန်တားဖို့အတွက်ရည်ရွယ်ပြီးနှစ်ပေါင်းများစွာလှုပ်လာတဲ့စီမံကိန်းရဲ့ကြီးမားတဲ့ခြေလှမ်းတစ်ရပ်လည်းဖြစ်တယ်လို့သုံးသပ်သူတွေကဆိုပါတယ်။တရုတ်နိုင်ငံကနေ့စဉ်စီးရီးလက်ရှိမှုတွေပြုလုပ်နေချိန်မှာပဲထိုင်ဝမ်ကလည်းသူတို့ရဲ့တပ်ဖွဲ့တွေကိုခင့်မြအောင်လုပ်တဲ့စီမံကိန်းရဲ့အဓိကစိတ်ပိုင်းတစ်ရပ်အနေနဲ့အခုလိုရင်ငုတ်သင်္ဘောတည်ဆောက်တဲ့အစီအစဉ်ကိုလုပ်ခဲ့တာဖြစ်ပါတယ်။ထိုင်ဝမ်သမ္မတဆိုင်ဝမ်ကရင်ငုတ်သင်္ဘော၈စီးတဲ့ကပထမဆုံးတစ်စီးကိုတောင်ပိုင်းခေါဆွန်းမြို့မှာဒီနေ့ဖွင့်လှစ်ပြသခဲ့တာဖြစ်ပါတယ်။အရင်တုန်းကတော့ပြည်တွင်းမှာရင်ငုတ်သင်္ဘောထုတ်လုပ်ဖို့ဆိုတာမဖြစ်နိုင်တဲ့ကိစ္စလို့သတ်မှတ်ခဲ့ကြပေမဲ့ဒီနေ့မှာတော့ကျွန်တော်တို့ပြည်သူတွေကိုယ်တိုင်ဒီဇိုင်းရေးဆွဲထုတ်လုပ်ထားတဲ့ရင်ငုတ်သင်္ဘောဟာကျွန်တော်တို့မျက်စိရှိမှရောက်နေပြီဖြစ်ပြီးဒါဟာထိုင်ဝမ်ရေတပ်ကိုအားဖြည့်ဖို့အတွက်အဓိကအရေးပါတဲ့အခန်းကဏ္ဍမှာပါဝင်တယ်လို့ပြောခဲ့ပါတယ်။ထိုင်ဝမ်အနေနဲ့ပြည်တွင်းလို့ရင်ငုတ်သင်္ဘောအ ਨੇ စုံနောက်ထပ်နှစ်စီးကိုလာမယ့်2028ခုနှစ်မှာတည်ဆောက်ပြီးစီးဖို့မျှော်လင့်နေတယ်လို့ရင်ငုတ်သင်္ဘောစီစဉ်ရဲ့အကြီးအကဲကအခုလာမှာပြောပါတယ်ဒီရင်ငုတ်သင်္ဘောဟာအမေရိကန်ဒေါ်လာ1ဘီလီယံခွဲကျော်တန်ဖိုးကြီးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုတရားစွဲသင့်မသင့်အမေရိကန်အောက်လွှတ်တော်စီကန်းကြီးကြပ်ရေးနဲ့တာဝန်ခံမှုရှိရေးကော်မတီမှအခုအသံထွက်နေတဲ့အချိန်မှာပဲပထမဆုံးကြားနာစစ်ဆေးနေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေနဲ့တရားရေးဆိုင်ရာကိစ္စတွေကိုအာရုံစိုက်စစ်ဆေးမဲ့ကြားနာပွဲဖြစ်တယ်လို့ Republican Party ကောင်ဆောင်တွေကပြောပါတယ်။ကော်မတီကရရှိထားတဲ့အထောက်အထားတွေအရဘိုင်ဒန်မိသားစုအနေနဲ့ဥပဒေတွေကိုချိုးဖောက်ခဲ့သလားဆိုတာကိုဥပဒေရေးရာနဲ့ဗဏ္ဍာရေးဆိုင်ရာကျွမ်းကျင်သူတွေရဲ့သုံးသပ်ချက်တွေကိုနားထောင်မှဖြစ်တယ်လို့ကော်မတီဥက္ကဋ္ဌ Republican အမတ် Jim Comer ကကြေညာချက်ထုတ်ပြန်ထားပါတယ်။သမ္မတရဲ့သားဖြစ်သူ Hunter Biden ပြည်ပစီးပွားရေးလုပ်ငန်းတွေကနေရရှိတဲ့ငွေကြေးအကျိုးအမြတ်တွေနဲ့သမ္မတ Biden ပတ်သက်ဆက်နွယ်မှုရှိမရှိစုံစမ်းဖော်ထုတ်မှဖြစ်တယ်လို့ဆိုပါတယ်။သမ္မတ Biden ဒုတိယသမ္မတအဖြစ်တာဝန်ထမ်းဆောင်နေခဲ့ချိန်တုန်းကသူ့ရဲ့သား Hunter Biden ဟာနိုင်ငံခြားစီးပွားရေးလုပ်ငန်းတွေနဲ့အဆင်ပြေအောင်လို့ဘိုင်ဒန်နာမည်ကိုအသုံးချခဲ့တယ်လို့ Republican တွေဘက်ကဆွဆွဲနေပါတယ်။ Hunter Biden ရဲ့နိုင်ငံခြားစီးပွားရေးလုပ်ငန်းတွေကိုအာရုံစိုက်စစ်ဆေးမဲ့လွှတ်တော်ကော်မတီစုံစမ်းမှုကိုလည်းအောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy ကစက်တင်ဘာလထဲမှာပဲစတင်ခဲ့ပါတယ်။သမ္မတဘိုင်ဒန်ဘက်ကတော့အမှားတစုံတရာလှုပ်ထားတာမရှိဘူးလို့ငြင်းဆန်ထားပါတယ်။ခိုင်လုံတဲ့အထောက်အထားမရှိဘဲအခြေအမြစ်မရှိဆွဆွဲနေတာဖြစ်တယ်လို့အင်ဗျူတော်ပြောခွင့်ရကလည်းပြောကြားထားပါတယ်ရှင်။The Voice of America, VOA.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့ September 28ရက်နေ့ခြေသာရင်းညနောက်ဆုံးရအထူးကြဆုံးသတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုသတင်းပေးပို့ချက်တွေကိုစက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့လာရှူပောက်ကွဲမှုနှစ်ဦးသေတဒါဇင်ကန့်တန်ရရခဲ့တာပါစီးရဲတင်မာနေတဲ့ရှမ်းပြည်မြောက်ပိုင်းကလာရှူမြို့မှာဗိုလ်ရုံးနေညပိုင်းကပောက်ကွဲမှုတစ်ခုဖြစ်ခဲ့တာကြောင့်လူနှစ်ယောက်တည်ဆုံးပြီးနောက်ထပ်တရားစင်လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ကိုရိုင်းတွေ့သူတွေကပြောပါတယ်။ဓာတ်ဆီဆိုင်ကပောက်ကွဲမှုနဲ့ပတ်သက်လို့ဘယ်သူလက်ချက်ဆိုတော့မသိရသေးတာကိုရန်ကုန်ကပေးပို့ထားတာကိုရိုင်းနိုင်ပြောပြပေးပါအောင်ခင်ဗျာ
။ဟိုတယ်ဘန်ရွှေဆိုင်နဲ့ဓာတ်ဆီဆိုင်စားတဲ့နေရာတွေမှာမကြာခဏဘုံပောက်ခွဲတာတွေဖြစ်ပွားတဲ့လာရှုံမြို့မှာဒီလ29ရက်နေ့ညနေ 9:00 လောက်မှာပောက်ကွဲမှုထပ်မံဖြစ်ပွားခဲ့တာပါ။ဒီပောက်ကွဲမှုဟာလာရှုံမြို့ကနေတီဘောဘတ်အထွတ်ကားကြီးကွင်းအလွန်တန်ကို73စီဆိုင်မှာဖြစ်ပွားခဲ့ပြီးတော့ပောက်ခွဲမှုကြောင့်လူ၂ယောက်တေဆုံးခဲ့ကြောင်းမြို့ကန်တို့က VOE ကိုအခုလိုပြောပါတယ
်မနေ့ငါးနာရီပောက်ခွဲကြည့်ကျွန်တော်တန်ကိုစီဆိုင်တော့တန်ကိုစီဆိုင်ဆိုတော့လာရှိုးကနေတက်သွားရင်နမခေါ်ကားကြီးကွေးအကျော်နားလေးမှာရှိတာပေါ့အဲ့မှာသူကဆိုင်ကယ်အထုပ်ထဲမှာပုံထည့်ပြီးတော့လာထားထားသွားတဲ့ပုံစံပဲအဲ့မှာဆိုင်ကယ်ထဲကတူပေါက်ထဲကနေကွဲတာဗျအဲ့ပုံကမိုင်းကွဲတဲ့တန်ကြောင့်စီတိုင်ကြီးကလည်းကွဲကုန်တော့ဥပန်းဆိုင်ဆိုတော့ဒီပန့်ပုံးတွေကကွဲတော့ပုံးကွဲတာလည်းပြင်းအားကောင်းတယ်လို့ဒီစီပုံးတွေပြန်ကွဲတာလည်းပြင်းအားပြန်ကောင်းပြန်ရောအဲ့မှာနှစ်ယောက်တည်သွားတယ်လို့ပြောတယ်အဲထိခိုက်ကံရရတဲ့လူကတော့၁၂ယောက်လို့ပြောတယ
်ဘုံပေါက်ကွဲပြီးတဲ့နောက်နိုင်ဝဲကျော်ကြာမီးလောင်ခဲ့ရမှာ Express မှန်လုံကားရစီခွေးဘလူးကားရစီမီးလောင်ပျက်စီးခဲ့ပါတယ်ပေါက်ကွဲမှုဖြစ်ပြီးတဲ့နောက်အခင်းပစ်ပွားနေရာကိုရောက်ရှိသွားသူတခြားလာရှိုးမြို့ကန်တူကလည်းစနဦးထိခိုက်ပြီးနှဦးတည်ဆုံးကြောင်းပြောပါတယ
်ကျွန်တော်ကတော့ထိခိုက်တာရှိတယ်ဒီထံကလေးဦးတော့ရှိတယ်ဘုံကမှန်တာရောပုံများတယ်ဒီဆုံးကမိလောင်ဒီဆုံးတာကတူကားပုံပါပဲနော်တူကသိဉ္ဇောင်းမှသိရတယ်ရောက်ချလေးလို့ပဲပြောတယ်နှဦးလုံးက
ပောက်ကွဲမှုဖြစ်ပြီးချိန်နဲ့ဒီကနေ့မနက်ပိုင်းမှာတော့လာရှုမြို့မှာအစစ်ဆေးတွေများနေတယ်လို့လည်းမြို့ကန်တွေကပြောပါတယ်ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားစစ်ရေးတင်းမာနေတဲ့ဒေသမှာအခုနောက်ဆုံးကြုံခဲ့ရတဲ့ပောက်ကွဲမှုနဲ့ပတ်သက်လို့ဘယ်သူလက်ချက်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြီးခဲ့တဲ့19ရက်နေ့ကလည်းလာရှိုးမြို့နယ်ကောင်လူစီကားကဇေနီ CS Hotel နဲ့ New Asha တဲခုခံကြားကလမ်းမမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ဒီပောက်ကွဲမှုမှာလူ9ယောက်ထိခိုက်ပြီးတော့အမျိုးသားတဦးပွဲချင်းပြီးတေဆုံးခဲ့တယ်လို့နောက်တစ်ရက်မှာအမျိုးသမီးတဦးထပ်မံတေဆုံးခဲ့ပါတယ်။ဒီနေ့ဧပြီလ23ရက်ကြံအကျူနေ့ကလည်းလာရှုမြို့ရန်တိုင်းအောင်ဖျားရှိကပောက်ကွဲမှုမှာလူ4ဦးသေဆုံးပြီးတော့11ဦးဒဏ်ရာရခဲ့တဲ့ဖြစ်စဉ်ဟာဒီနေ့အတွင်းအဆိုးဆုံးဖြစ်ခဲ့သလိုဇူလိုင်လ15ရက်နေ့ဇွဲထက်ရွှေဆိုင်ရှိပောက်ကွဲမှုမှာတော့လူ2ဦးသေဆုံးပြီးတော့10ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီပောက်ကွဲမှုတွေဟာစိုက်ကယ်နဲ့ဘုံထောင်ဖောက်ခွဲတာဖြစ်တာကြောင့်လက်သက်တရခံတစ်ဖွဲ့တည်းဖြစ်နိုင်ကြောင်းနဲ့ဒါလက်နက်ကိုင်အဖွဲ့တွေကိုစက်ကြီးအခွန်မပေးတာနဲ့ဆက်ဆက်နိုင်ကြောင်းဒေသခံတွေကသုံးသပ်ကြပါတယ်ဒီပောက်ကွဲမှုနဲ့ပတ်သက်လို့တော့အခုချိန်ထိလက်သက်တရခံဖော်ထုတ်နိုင်တာမရှိသေးပါဘူးခင်ဗျာ
လာရှိုမျိုးကတန်ကူစီဆိုင်ကြီးဘုံပေါက်ကွဲမှုထဲနှစ်ဦးသေတရားစင်ကန့်ထံရခဲ့တာကိုကိုရနိုင်ပြောပြခဲ့တာပါအခုတော့ရှန်ကယားနယ်စပ်မိုးပြဲဒေသမှာစင်အားစုဆောင်ပြီးလက်နက်ကြီးထုတာတွေနဲ့စီးရဲတင်းမာနေတာတွေကြောင့်ဒေသခံတွေစိုးရိမ်နေရတာပါရှန်ပြည်နယ်တောင်ပိုင်းဖေခုံမြို့နယ်မိုးပြဲမြို့မှာဒီရပိုင်းတွင်စစ်ကောင်စီကလက်နက်ကြီးပစ်ခတ်မှုတွေဖမ်းဆီးစစ်ဆေးမှုတွေကြောင့်ဒေသခံတွေလုံခြုံရေးအခုလိုစိုးရိမ်နေကြတာပါမကြာသေးခင်ကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တာကြောင့်ဒေသခံအများအပြားတင်းရှောင်ခဲ့ရတဲ့ဒေသမှာစစ်ရေးတင်းမာမှုတွေပေါ်ပေါက်နေတာကြောင့်စိုးရိမ်နေရမှုတွေလည်းပိုပြီးတော့ကြီးမားလာနေပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးအလိမ္မာပြောပြပေးတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားဇူလိုင်လတဲ့တိုက်ပွဲတွေကြောင်းဒေသခံအများပြဘေးလွတ်ရာတိမ်းရှောင်ခဲ့ရတဲ့မိုးပြဲမြို့မှာအခုခါအခြေအနေတည်ငြိမ်စပြူလာတာကြောင့်နေရက်ပြန်လာကြပေမဲ့လုံခြုံရေးအတွက်စိုးရိမ်နေကြတာပါဒီရက်ပိုင်းတွေမှာဆိုရင်လဲတိုက်ပွဲတွေအပြင်းထန်ဖြစ်ပွားတာမျိုးမရှိပေမဲ့စစ်ကောင်စီကလက်နက်ကြီးလက်နက်ငယ်ပစ်ခတ်တာတွေရှိနေတယ်လို့မြို့ခံတွေကပြောပါတယ
်ဘယ်လိုရှိလို့တိုင်းပွဲတွေကပစ်ခတ်တာတွေရှိလဲ
အော်မရဘူးကျွန်တော်မိရအောင်ဒီမှာတော့ဒီမှာစစ်ကရှိနေတယ်နော်ဒီအမီးနားမှာလည်းရှိနေတော့အဲ့ဒါစကားပြောလို့မရ
စစ်ကောင်စီတပ်တွေဟာမိုးပြဲမြို့ထဲမှာရောမြို့အပြင်မှာပါတပ်ဆွဲထားပြီးလမ်းသွားလမ်းလာတွေကိုစစ်ဆေးတာမတင်ကြရင်ဖမ်းဆီးတာတွေရှိတယ်လို့လည်းလုံခြုံရေးအရာအမည်မဖော်လိုတဲ့နောက်ထပ်မြို့ကန်တယောက်က VOA ကိုပြောပါတယ်
ဒီနေ့မကောင်းတဲ့အနေနဲ့ပြည့်ချပါပြီဒီစနေကြီးဒီလက်မင်းရဲ့ဒီဒါနဲ့သူတို့ကသူ့ဆောက်တယ်ပြီးတော့တစ်ခက်ပြတာမယ်လို့ပြောတော့သူကတော့ပြီးချမ်းပြီးစနေကြီးကတော့ပုံမှာပဲညမင်းညလည်းညလုံးလာသူလည်းနေ့လည်းပိုင်းသူ့ရဲ့မနေ့ပိုင်းလည်းသူဒီမှာအင်္ဂလိပ်တန်းပေါ့နော်သူတို့ကမူရင်းမျိုးပတ်ဖန်တယ်တော့ရှိနေတာဘူးဒီမှာရွှေချာတဲ့ဝင်နေတော့ဒီလာတာလာလာပြည်လူတွေကိုပုံဆောင်မှဆုံးဖြည့်တယ်ဆက်လို့ဒီလက်ကွက်ထဲအပ်ပြင်းနေတဲ့ရောက်လေသူပုံထဲမှာမတင်ဘူးလူတွေလည်းထွက်သွားတာ
မိုးပြင်းမျိုးအနီးစစ်ကောင်စီကအင်အားဖြည့်တင်ထားတာကြောင့်စည်ရည်တင်မာနေတယ်လို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကပြောပါတယ်ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းအဝေးထိန် drone တွေနဲ့ကင်းထောက်တာရှိတယ်လို့မိုးပြဲပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တယောက်က VOA ကိုပြောပါတယ်
ဒီကြိုပေါ်မှာတော့စစ်ကောင်စီရတော့ဒီတော့နာတော့ပြတော့တော့ညှိထားပါတော့မှာတော့သူရဲ့မိသားစုတွေခေါ်လာတယ်ချက်ချင်ဟောတာကျွန်တော်ဒီနေ့ခေတ်ကိုလုပ်နေတယ်ဒီဒီပါလေသူကကျွန်တော်ရှိရနေရပါတော့ကျွန်တော်ရှိနေရတဲ့သူတွေပြင်ရတော့ဖြစ်တာတော့ရှိရပါတော့တော့များတော့သူတို့ဒီအာဖြစ်ဆိုတော့ဒီဟိုနေဆော်လေဟိုဆော်စစ်ဒီလိုပါလေအဲ့တော့ကျွန်တော်တို့ပူပူအမျိုးတော့ခင်ဗျာကိုမြင်ချက်ပါနော်အဲဆိုခင်ဗျာပြရတော့ပူလာတော့ကျတော့မျိုးတော့အပေါ်နေလို့ဝင်ကျုံနဲ့ကဲသူတို့ချလာချတော့သူကအဲ့ဒီကျင်းနဲ့လာတယ်လို့ပေါ့
ပြီးခဲ့တဲ့ဇူလိုင်လကမိုးပြဲတိုက်ပွဲပြင်းထန်ဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီဘက်ကသူတို့တပ်ဆွဲအထိုင်ချတဲ့ပအဝင်ကျမမြေမြုပ်မိုင်းထောင်ထားသလိုသူတို့ရှိတဲ့ဒေသတဝိုက်မှာအနီးရောက်နယ်မြေတတ်မှတ်ပြီးတော့ပြစ်ခတ်ဖမ်းဆီးတာတွေကြောင့်ဒေသခံတွေတေဆုံးတာရှိတယ်လို့လည်းပြောပါရယ်။ဒီကိတေဆုံးမှုတွေနဲ့ပတ်သက်လို့ VOA ကတရားအတည်ပြုဖို့ခက်ခဲသလိုစစ်ကောင်စီကလည်းမိုးပြဲစီရေးအခြေအနေနဲ့ပတ်သက်လို့တစုံတရာထုတ်ပြန်တာမရှိသေးပါဘူး။ဖဲကုံအရှိချာမှာလည်းစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်နေပြီးတော့လူနေအိမ်တွေအနီးကျရောက်ပောက်ကွဲတာတွေရှိတယ်လို့စီမီလော့ရွာကတအူးကပြောပါတယ်
အခုတော့မှလက်နက်ကြီးလမ်းတော့ပြည့်နေကြတဲ့ဘက်မှာတနေ့ပြင်းနေကြတယ်ဟိုဒီစီမီလော့ရွာလည်းကိုခဏခဏပဲတောင်းလေးရခောက်ခောက်ဆိုပုံမှန်ပြည်တာလက်နက်ကြီးသူကပြည်သူရှိတယ်ဆက်ကိုပြစ်လာတာလူလင်ရပေါ်မှာဝဲတော့တယ်ဟိုကျဲတာတော့မကျဲနောက်ဖက်ကျဲတယ်အီးတန်းကောက်ဖက်ကခဏခဏလာကျဲတယ်နောက်တော့ဆောင်ကွေးကလည်းခဏခဏလာကျဲ
လေကြောင်းတိုက်ခတ်မှုတွေအပါအဝင်မြန်မာနိုင်ငံမှာစစ်ကောင်စီကအရက်သားတွေအပေါ်တိုက်ခတ်မှုတွေအရှိန်မြင့်လာနေကြောင်းလူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဗိုလ်ကထက်ကလည်းဒီသတင်းမှထဲမှာပဲလူအခွင့်အရေးကောင်စီကိုတင်ပြထားတာပါစစ်ကောင်စီတပ်ဖွဲ့တွေနဲ့ဆက်နွယ်တဲ့အဖွဲ့အစည်းတွေရဲ့လက်ချက်ကြောင့်တည်ဆုံးသူခန့်မှန်းခြေ4100ကျော်ရှိတယ်လို့လည်းပြောပါရရှင်
။ရှန်ကယားနယ်ဆက်ဖဲခုံမြို့နယ်မိုးပြဲဒေသမှာလက်နက်ကြီးတွေဖြင့်ဆင်ရတူချဲ့ပြီးဆင်ရတင်မာနေတာကြောင့်ဒေသခံတွေစိုးရိမ်မှုပိုကြီးမားလာနေတာကိုအလိမ်မှပြောပြခဲ့တာပါ။အခုတော့တနင်္သာရီတိုင်းဖိမြို့နယ်ဘက်မှာတော့မိုးကြီးလေထန်ရေကြီးမြေပြိုပြီးဒဏ်ရာတွေရကျောင်းတွေပါပိတ်ထားတာပါ။တနင်္သာရီတိုင်းဘိမ်းမြုံနယ်မှာမိုးများရေကြီးမှုတွေကြောင့်စာတင်ကျောင်းတချို့ပိတ်ထားရပါတယ်။မိုးသက်ထန်လေပြင်းတိုက်ခိုက်မှုတွေကြောင့်မြေပြိုမှုတွေကြုံခဲ့ရပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိတယ်လို့အရေးပေါ်အကူအညီပေးနေသူတွေကပြောပါတယ်။ဒီကြောင်ရန်ကုန်ကသတင်းပေးပို့ထားတာကိုမိတ်သန့်စင်ပြောပြပေးမှမို့နားဆင်ကြည့်ရှုကြပါဦးခင်ဗျာ
။တနင်္သာရီတိုင်းဘိမ်းမြုံနယ်မှာဗုဒ္ဓဦးနေညကစပြီးတော့မိုးသီးထန်လေပြင်းတိုက်ခိုက်မှုတွေကြုံခဲ့ရပြီးတော့ရဲခွက်တချို့ရေးပေးတင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မိုးများပြီးကျောင်းထဲမှာရေဝင်လို့စာသင်ကျောင်းတွေကိုလည်းဒီနေ့ယာယီပိတ်လိုက်ရတယ်လို့ဘိမ်းမြို့ကမိဘမြတ်တာသူရင်းနဲ့ပရဟိတအတင်တာဝန်ခံတယောက်ကပြောပါတယ်
။ဘယ်တော့တရားခကြအမတနေ့တော့ညစာအစ်စုမူးထော်ရောက်တော့သူကမူးထော်ရောက်ဆိုစာသင်တိုင်းကလုတ်ပဲရောက်ဘူးပြောင်းမှကျော်လို့ဒါကြက်ကူးပချမ်းမှလည်းမြေပြူဝိစုလူထိခိုက်မှုရှိရဘူး
မုံများပြီးမြေပြူရာကြောင့်အနည်းဆုံးအိမ်နှလုံးပျက်စီးခဲ့တယ်လို့မြို့ကလေးကပြောပါတယ်။ဘိမ်းမြို့စန္ဒဝုတ်ကျေးရွာအုပ်စုကကျွဲကူးကျေးရွာမှာဒီနေ့အစောပိုင်းမြေပြူကျတဲ့ကနေအိမ်နှလုံးပျက်စီးပြီးတော့နှစ်ယောက်ထဏ်ရာရတယ်လို့လည်းအရေးပေါ်အကူအညီပေးနေတဲ့မိဘမြတ်တာသွေးနဲ့ပရဟိတအသင်းတာဝန်ခံကအခုလို့ပြောပါတယ်
။အဲ့ဒါနေလို့လားနေလို့ဆိုသူကမြေဓာတ်ပုံမှာသာအိမ်လေးဖြစ်နေဖို့သူကဒလီမိုးရယ်လေကျော်လို့ပြေကပြေခဲနေအိမ်လေးအဲ့ဒါလိုလောက်ရောက်ကိုတိုင်ပြူကြောဘို့တော့တာသာမဆောင်တာပြူမျိုးစုအဲ့ပေါ်ပေါ်သူကတော့အဲ့မှာကူဟာဥစ္စာဘောသူလိုပြောတယ်ဥစ္စာဘောနာပြောမှဆိုအတော်ကြီးဘောနာအာပါဆက်သူကတက်တဆလာပေါ်ပဲမိမကြီးကသူကနှစ်ခုခွဲပဲ the poker so na yo nya no wo tu a chot da ma pi a ma second day la ai thaw ma thaw ni wo so da pi na second day chi a me
pye si twa de ni nwe twa tra hita a tin nwe ga ku ni saung yet pe ni de lu le pyo ba de pi ka de chon la dong ga le mo ywa twa ne a shin chao jwe ku chi ywa yan kin taw bo ga mi thain nay yan de chu pyu cha pye si ke ba de မြန်မာနိုင်ငံမြို့မကျွန်းပေါ်ဒေသတွေမှာဖြစ်ပေါ်နေတဲ့လေးပီအားနေဆဲလ်ကမြောက်အနောက်မြောက်ဖက်စီရွေးရှားနိုင်တယ်လို့မိုးစလကခန့်မှန်းထားပါတယ်။မနက်ဖြန်မနက်ထိနေရာကွက်ပြီးတော့မိုးကြီးနိုင်တဲ့ဒေသတွေထဲမှာတင်းသားရီတိုင်းနဲ့ပတ်ဝန်းကျင်လို့ခန့်မှန်းထားတာပါ။မိုးများလေးပြင်းတဲ့အချိန်ကြောင့်ရေကြီးရေလျှံလာတဲ့နေပြူကျတဲ့တံကိုအခုနှစ်မိုးရင်းကာလမှာဒေသတချို့ကြုံတွေ့နေရလည်းဖြစ်ပါတယ်ရှင်။
တနင်္သာရီတိုင်းကဘေးမြုံနယ်မှာမိုးကြီးလေထန်ရေကြီးမြေပြူပြီးတရံရသူတွေနဲ့ကျောင်းတွေပိတ်ထားရတာကိုမိတ်တန်စင်ပြောပြခဲ့တာပါအခုတော့တရံမဝင်အလုလုကင်မှုနဲ့ထိုင်းမှာဖမ်းဆီးခံရသူမြန်မာ2000ခန့်ပါသွားတာပါထိုင်းနိုင်ငံမှာတရံဝင်ခွင့်ပြုချက်မရှိဘဲအလုလုကင်နေတဲ့နိုင်ငံခြားသားအလုသမား3464ဦးကိုဖမ်းဆီးခဲ့တာမှာထောက်ဝက်ကျော်ဟာမြန်မာနိုင်ငံသားတွေပါဝင်နေကြောင်းအလုသမားအရေးလှုပ်ရှားသူတွေကပြောနေပါတယ်ထိုင်းအာဏာပိုင်တွေရဲ့ထုတ်ပြန်ချက်အရဖက်စီခံရသူမြန်မာလူထုမှာ1850ရှိနေတာပါအဖြစ်အစုံကတော့ VOA မြန်မာပိုင်းထိုင်းခြေစောက်သတင်းတောက်မအေးမှာပြောပြပေးတာကိုနားဆင်ကြည့်ရှုကြပါဦးခင်ဗျာ
ထိုင်းအစိုးရအလုသမားဝန်ကြီးဌာနကခွင့်ပြုချက်မရတဲ့အလုပ်တွေကိုလုပ်ကင်တဲ့နိုင်ငံသားတွေကိုဖမ်းဆီးရမှာတစ်နှစ်အတွင်းလူပေါင်း3000ကျော်ဖမ်းဆီးခဲ့ပြီးဒီထဲမှာမြန်မာကအများဆုံးဖြစ်တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်ဒီတနင်္ဂနွေလုံးမှာသူတို့နေရာပေါင်းဟိုပါဘော5000ကျော်ပေါ့နော်မနစ်ကအော်တိုဝါနာနေစားပြီးဒီတနင်္ဂနွေတနင်္ဂနွေနေ့ကြီးပေါ့ဟာဒီစုံစစ်စေးရဲ့အဲတော့ဇာတ်ပေါ့တရားမဝင်ရှင်ပြောင်းအလုသမားတွေနဲ့ပတ်သက်ပြီးလိုက်ကြည့်ကြရအောင်အဲလုပ်တဲ့အခါမှာအာဖန်းကြီးရနေရအားလုံးပေါင်း3000ကျော်ပေါ့နော်အဲဒီမှာမြန်မာက1800ကျော်ပါတာ
ဖန်စီထားတဲ့နိုင်ငံသားအလုပ်သမားတွေထဲမှာမြန်မာနိုင်ငံသားတွေကအများဆုံးပါဝင်ပြီးကမ္ဘောဒီးယားနိုင်ငံသား636ဦးလာအိုနိုင်ငံသား562ဦးဗီယက်နမ်နိုင်ငံသား145ဦးတို့ဖြစ်ပါတယ်ဘန်ကောက်နွန်ထပူရီချင်းမိုင်ချွန်ပူရီနကွန်ပထုံနဲ့ရနောင်းဖျိုင်တွေမှာအများဆုံးဖမ်းမိတာဖြစ်ပါတယ်သူတို့တွေဟာထိုင်းနိုင်ငံသားတွေသာလုပ်ခွင့်ရှိတဲ့အလုပ်ကိုင်တွေမှာလုပ်ကိုင်နေကြတာကြောင့်ဖြစ်ပါတယ်။နိုင်ငံသားသားတွေလုပ်ခွင့်မရှိတဲ့အလုပ်ကိုင်40မျိုးကိုထိုင်းအစိုးရကကန့်သတ်ထားတာပါ။ဒီအလုပ်တွေနဲ့ပတ်သက်လို့မြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကလည်းအခုလိုပြောပါတယ်
။နိုင်ငံသားအလုပ်သမားနိုင်ငံသားအလုပ်သမားဆိုတာတနည်းအားဖြင့်ရွှေပြောင်းလူသားတွေလုပ်ခွင့်မရှိတဲ့အလုပ်ကိုင်40ရှိပါတယ်။အဲ့ထဲမှာမှလူစီများထင်ရှားတာကတော့ဈေးရောင်းတာတို့ဒါပြင်းညတ်တာတို့တေဥပုဆောင်ရင်ဝင်ဆောင်မှုလုပ်တာတို့အနှိမ့်တဲ့အလုပ်တွေကိုလုပ်တာတို့ဧည့်လမ်းညွန်လုပ်တာတို့နောက်ကျွန်တော်ဒီဟွာပေါ့ဗျာဒီဆောက်လုပ်ရေးလုပ်ငန်းတွေမှာကန်ဖိုက်လုပ်တာတို့စက်ကန်ဖိုက်ပေါ့နော်အဲ့လုပ်တွေလုပ်တာတို့ကစင်ကန်ဖိုက်လုပ်တာတွေအဲ့ဒါတွေလုပ်ခွင့်မရှိတဲ့အလုပ်တွေလုပ်တဲ့အတွက်ဖမ်းခံတာဖြစ်ပါတယ
်အခုဖမ်းဆီးခံရသူတွေဟာထိုင်းဘက်ငွေ9000ကနေ5000အထိဒဏ်ကြေးပေးဆောင်ရမှာဖြစ်ပြီးမိခင်နိုင်ငံကိုပြန်ပို့ခံရမှာဖြစ်တယ်လို့ထိုင်းနိုင်ငံတည်းအလုတ်လာလုတ်ခွင့်နှစ်နှစ်ကန့်သတ်ခံရမှာဖြစ်တယ်လို့လည်းအလုတ်သမားရေးလှုပ်ရှားသူတွေကပြောဆိုခဲ့ပါတယ်ရှင်
။တရားမဝင်လုတ်ကင်မှုနဲ့ထိုင်းမှာမြန်မာ2000ခန့်ဖမ်းခံခဲ့ရတာကိုမအေးမှာပြောပြခဲ့တာပါ။စက်တာရင်းညရဲ့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲ။ဒါပေမဲ့မကြာခင်ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အပါအဝင်ကျမရင်းနဲ့တိုင်းရင်သတင်းစင်ပတ်စင်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်နာစင်ကြည့်ရှုပေးကြပါအောင်ခင်ဗျာ
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တိုင်းနဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thai Com 6 Juru channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျိုးရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာညချမ်းပါသတော်ရှင်များခင်ဗျာ။VOA American တန်ရဲ့2023ခုနှစ်စက်တင်ဘာလ28ရက်ကျသားရင်းညအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3251တို့ကနေည10:00အထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွင်ဆက်ပြီးတော့နှာစင်ကြည့်ရှုနိုင်ပါတယ်။အခုဒုတိယပိုင်းမှာတော့ကျသားရင်းညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကျမကြီးကန္တာနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါကချင်ပြည်နယ်စီရေးအခြေအနေခေါင်းစဉ်နဲ့သုံးသက်ထားပါတယ်ကချင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခဖြစ်နေတာကတော့ကြားပါပြီစစ်တပ်စစ်တွေကိုလည်းကချင်ပြည်နယ်ကမွေးထုတ်ပေးနေပါတယ်လက်နက်ကင်ဖွဲ့တွေရန်မုံငွေရှာတဲ့နေရာဟာလည်းကချင်ပြည်နယ်ဖြစ်ကြောင်းဥအောင်ခင်ကရေးသားပြီးကိုညာဝေးအောင်နဲ့တူပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဆေးအာနာသိန်းချိန်ကစပြီးလွန်ခဲ့တဲ့လကုံပိုင်းအထိ31လအတွင်းမှာစစ်တပ်လက်ချက်နဲ့တချင်းပြည်နယ်မှာတေဆုံးတဲ့အရတား140ချီရောင်းဩဂုတ်လ31ရက်နေ့ထုတ်မြစ်ကြီးနားသတင်းစင်မှာဖော်ပြပါတယ်မတရားဖမ်းဆီးခံရသူ800နီးပါးရှိတဲ့အနေနဲ့မြစ်ကြီးနားမှာအများဆုံး300နီးပါးအဖမ်းခံရပြီးဒုတိယအများဆုံးမိုးညင်းမှာတရားကြောဖမ်းခံရပါတယ်။ဖခန်းကတတိယအများဆုံးဖြစ်ပါတယ်။တနိုင်ငံလုံးမှာပြည်သူပြည်သား4000ကျော်တေဆုံးတာမို့ကချင်းပြည်နယ်မှာ300ခန့်နှုန်းကျော်တေဆုံးတယ်လို့ပြောနိုင်ပါတယ်။လူဦးရေ200နီးပါးနဲ့စတူရန်ကီလိုမီတာ900ရှိတဲ့ပြည်နယ်ဖြစ်ပါတယ်။ခရိုင်လေးခုနဲ့ပြည်နယ်29ခုရှိတဲ့ကချင်းပြည်နယ်မှာအရသာ140သေဆုံးပြီးသေးငယ်တဲ့ကရင်နီပြည်နယ်မှာ385ဦးသေဆုံးတာကိုကြည့်ရင်တိုက်ပွဲအခြေအနေကိုခံမှန်းနိုင်ပါလိမ့်မယ်။ KIA ကချင်းလွတ်မြောက်ရေးတပ်ကရခိုင်တပ်ကိုမွေးထုတ်လိုက်တာနဲ့တာအင်းတပ်တော်ကိုအကူအညီပေးတာကိုလူသိများပါတယ်။ဒါပေမဲ့ကျယ်ဝန်းလာတဲ့ကချင်းပြည်နယ်မှာမြို့နယ်တိုင်းမှာတိုက်ပွဲဖြစ်နေတာတော့မဟုတ်ပါဘူး။ဥပမာဗမော်မှာ PDF တွေစစ်တိုက်ဖို့စောင့်နေတာကြာပြီလို့ကချင်းသတင်းဌာနကမေလ9ရက်နေ့ကဖော်ပြပါတယ်။ကြေးရွာပေါင်း2500ကျော်ရှိတဲ့ပြည်နယ်ကြီးဖြစ်ပါတယ်
။မြစ်ကြီးနားဝိုင်းမော်မိုးညင်းရွှေကူဖားကန့်စတဲ့ KIA ရှိတဲ့မြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်နေတာများပါတယ်။ဝိုင်းမော်မြို့နယ် KIA လိုင်စာဌာနချုပ်နဲ့ညီတဲ့အနောက်ဘက်နေမြေမှာအခြေစိုက်ဖို့အတွက်မြစ်ကြီးနားကဆင်းလာတဲ့စစ်ကောင်စီတပ်နဲ့ဗမော်ကတက်လာတဲ့စစ်ကောင်စီတပ်တွေကြိုးပမ်းနေတာ2လလောက်ရှိနေပါပြီ။ဒါပေမဲ့ရည်ရွယ်ချက်မအောင်မြင်ပဲဖြစ်နေပါတယ်။စစ်ကောင်စီတပ်အထိနာနေလို့လေကြောင်းကနေဘုံကျဲတာကိုအားကိုးနေရတယ်လို့ KIA ဗိုလ်မှူးကြီးနော်ဘူးရဲ့ပြောကြားချက်ကိုကချင်သတင်းဌာနကဩဂုတ်လ24ရက်နေ့မှာဖော်ပြပါတယ်။ဝင်ငွေကောင်းတဲ့ဖားကန့်နယ်မြေကိုချုပ်ကန့်နိုင်ဖို့အတွက်တိုက်ပွဲတွေဖြစ်နေတာပါ။စစ်ကောင်စီတပ်ဟာရှမ်းပြည်နယ်ကပြည်သူစစ်တွေကိုခေါ်ယူပြီးအားဖြည့်နေပုံရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်တာမင်းရဲ့နှမ်းဖက်ကာကပြည်သူစစ်ကိုစစ်တင်နှံပေးနေပါတယ
်။ရှမ်းပြည်သူစစ်အကူအညီတောင်းနေရတာကိုကြည့်ရင်စစ်ကောင်စီမှာစစ်အင်အားမလုံလောက်တာကိုတော့သိနိုင်ပါတယ်။မြစ်ကြီးနားဖားကန့်ရွှေကူဗမော်စတဲ့မြို့နယ်တွေမှာပကဖ PDF တွေနဲ့ KIA ပူးတွဲလှုပ်ရှားကြပါတယ်။ကရှင်ပြည်နယ်က PDF တွေရဲ့ KIA ရဲ့ကြီးကြပ်ကိုခေါ်မှုအောက်မှာလှုပ်ရှားနေပုံရပါတယ်။ချီပွေမြို့နယ်ပန်ဝါကနေဆော့လော်မြို့ဘက်ကိုတက်လာတဲ့စခုံတုံရင်ပြည်သူ့စစ်အဖွဲ့ကို KIA PDF ပူးပေါင်းတပ်ကတိုက်တဲ့အတွက်ပြည်သူ့စစ်တေဆုံးမှုနဲ့လက်နက်ဆုံးရှုံးမှုတွေရှိခဲ့မှုပါတယ်။စခုံတုံရင်ရဲ့လက်အောက်ခံတပ်ဖွဲ့တွေဟာလက်ချိတ်မျိုးနွယ်ဖြစ်ပြီး KIA မျိုးနွယ်နဲ့ကွဲပြားတာကိုလူမျိုးရေးပဋိပက္ခအဖြစ်စစ်တပ်ကဝါရပြန့်နေရှိပါတယ်။
ဖားကန့်မြို့နယ်ဆယ်စင်းရွာမှာဘူးတွဲအထိုင်ချတဲ့စစ်ကောင်စီတပ်နဲ့ရှမ်းပြည်တပ်ကို KIA PDF ကတိုက်ခိုက်တဲ့အတွက်အရာရှိအပါအဝင်စစ်ကောင်စီဘက်ကအင်အားတရာကျော်ကြာဆုံးသွားပါတယ်။သတင်းမှားပေးမိလို့စစ်ကောင်စီနဲ့ရှမ်းပြည်စခန်းဘုံကျဲခံရတာဟာထင်ရှားတဲ့ဖြစ်ရပ်ဖြစ်ပါတယ်။ အမျိုးသားညီညွတ်ရေးအစိုးရရဲ့စစ်တိုင်းသုံးတိုင်းမှာကချင်ပြည်နယ်ဟာမြောက်ပိုင်းတိုင်းစစ်ဒေသတစ်မှာပါဝင်နေပါတယ် PDF နဲ့ KIA ပူးတွဲစစ်ဆင်ရေးများပြားတဲ့ဒေသလည်းဖြစ်ပါတယ်ကြောင်စင်းလုပ်ငန်းကိုလက်နက်ကင်အဖွဲ့တိုင်းစိတ်ဝင်စားကြပုံရပါတယ်စစ်တပ်ကတက်ချုံနဲ့ဗိုလ်ချုပ်တွေအကျိုးအမြတ်ခံစားရသလိုကချင်နဲ့ဝါခေါင်းဆောင်ပိုင်းကလည်းခံစားရတယ်လို့သိရပါတယ်ကြောင်စင်းအတွက်ငွေပေးချေတဲ့အနေနဲ့ဝါတက်ကစစ်လက်နက်ပစ္စည်းပေးအပ်တာကို KIA ကလက်ခံတယ်လို့ Global Witness ကဆိုပါတယ်အခုခေတ်မှာကြောင်စင်းဈေးကွက်အလွန်ကြီးမားလာပြီးဝင်ငွေများပြားတာမို့ကြောင်စင်းနေမြင်တဲ့နေဆက်ကိုချုပ်ကန်ရေးဟာအလွန်အရေးကြီးပုံရပါတယ
်ဆေယနာသိမ့်ပြီးတဲ့နောက်ပိုင်းမှာဝိုင်းမော်ဘာကမချမ်းပေါ်ပူတာဝစွန်ပရာဘွန်ရွှေကူးနဲ့ဗမော်မြို့နယ်တွေမှာရွှေရှာဖွေရေးလုပ်ငန်းခေတ်ဆားလာပါတယ်စီအန်ဒီယာသုံးပြီးရွှေမော်တွေကိုစိတ်ကြိုက်တူးဖော်နေတာကိုမကျေနပ်တဲ့ဒေသခံတွေက KIO ကိုတန်ချားပါတယ် KIO ထိန်းချုပ်ဒေသမှာရွှေတူးဖော်ခွင့်မပေးပေမဲ့ရွှေမော်ကိုတော့ KIO ကအခွန်စည်းချက်တယ်လို့ဆိုပါတယ်ကချင်းနယ်ကျန်းဆောင်တပ်ကြီးစိုးတဲ့ချီပွေမြို့နယ်ကတော့တရုတ်ကုမ္ပဏီတွေမြေရှာတပ်ထုထုတ်ယူတဲ့ဒေသဖြစ်နေပါပြီကချင်းပြည်နယ်ဟာလက်နက်ကင်တွေစီးပွားရှာတဲ့နယ်မြေလိုဖြစ်နေပါတယ်တော်လာရေးကာလမှာပေါ်ထွက်လာတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖတ်တွေထဲမှာလဲစီးပွားရေးမှန်ကန်လုပ်ငန်းတွေမကင်းသူတွေရှိတယ်လို့ဩဂုတ်လ30ရက်နေ့ထုတ်မြေလအတန်သတင်းဆောင်ပါမှာပေါ်ပြပါတယ်ဗမော်မာစီနဲ့လွေကျေဘက်ကတရုတ်လုပ်ငန်းရှင်အချို့ဟာကတားခရိုင်ဘန်းပေါင်မြို့နယ်မှာဒေသခံပကဖတ်တွေနဲ့ပေါင်းပြီးတိုက်ခိုးထုတ်နေတယ်လို့ဆိုပါတယ်ပကဖတ်ဂိတ်နဲ့စစ်ကောင်စီဂိတ်တွေကိုဆက်ကြီးပေးပြီးယူနန်အရောက်ပို့ဆောင်နေတာဖြစ်ပါတယ်ခင်ဗျာ
လက်နက်ကင်တော်လိုင်းအတွက်လိုအပ်တဲ့ငွေရှာနိုင်တဲ့ကချင်ပြည်နယ်စစ်စင်အခြေအနေကိုဥအောင်ခင်ရဲ့မြမရေးသုံးသက်ချက်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုပြောပြပေးပါမယ်ဒီတစ်ပတ်မှာတော့အချိန်ပိုင်းမစားဘဲနေခြင်းရဲ့ပုံစံနဲ့အကျိုးရှိပုံကိုပြောပြထားပါတယ်ဒီအချိန်ပိုင်းမစားဘဲနေတာကပုံစံမျိုးစုံရှိပြီးအဝလွန်တာစီဂျိုနဲ့ရင်သားကင်ဆာတွေမဖြစ်အောင်ကာကွယ်ပေးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်အဓိကဘလို့အချိန်ချားလိုရတဲ့ပုံစံတွေဖြစ်ပြီးဒီလိုယောဂါတွေကနေဘလို့ပုံကာကွယ်ပေးပါလဲဒီအကြောင်းနယူးယောက်မြို့ကော်နယ်တက္ကသိုလ်ကအပြည့်ပြည့်ဆိုင်ရာအစာအာဟာရဆိုင်ရာပါမခဒေါက်တာခင်မချိုကိုကျွန်တော်ပဲမေးမြန်းထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
โอเคปมคดร.เขมาจิโอครับเราปีเกเรอัปเดตตรงกาที่รอบปိုင်းคิดซ้าละไอ้เฉิงปိုင်းอซามซ้าเว้ยนี่ล่ะลุเตะปုံซันเนี่ยจ้ํามายกองจูอุบมาอวะลุนาโกช่อชะไปอ่ะเนี่ยซีจูเนี่ยตะชานาราชิยอกาฤผิดตายอติซ้องดาบาช่อชะไนดาโกยิงมียะตะบอปอเนาะเปียวพี่มาเซมายดีตะคอกดอดีลุลุยะเนปုံซันอะเฟ้ใสเนี่ยดีอโจเจซูติชิเจอติจาฤโกซัดเปียวมาโมဒီလုံနိုင်တဲ့ပုံစံကနေစပြီးတော့ရှင်းပြပေးပါလားဆင်မရေ
ဒီ intermittent fasting ပေါ့နော်အချိန်ပိုင်းနဲ့ခြားပြီးတော့အစာမစားဘဲနေတယ်ဆိုတဲ့နေရာမှာလည်း तू ကပုံစံလေးတွေမျိုးစုံရှိရပေါ့နော်အဓိကကြားတဲ့ပုံစံလေး၃ခုတော့ရှိတယ်အဲ့ဒါဟို24နာရီပေါ့တရက်တစ်နေ့လုံးဘာမှမစားဘဲနဲ့နေလိုက်တယ်နောက်တစ်နေ့ကျမှစားတယ်နောက်တစ်နေ့ဘာမှမစားဘဲနဲ့နေလိုက်တယ်နောက်တစ်နေ့ကျမှစားတယ်အဲ့ဒါကို तू ကဒီတရက်ခြားစားတာပေါ့နော်အဲ့လိုမျိုးမှလည်းတပတ်ကို၃ရက်ထက်ပိုပြီးတော့ fasting မလုပ်သင့်ဘူးပေါ့နော်အများဆုံး၃ရက်ပဲလုပ်တဲ့ပုံစံရှိတယ်နောက်ပုံစံတစ်ခုကကြတော့တပတ်ကို9ရက်မှ5ရက်ကိုပုံမှန်ပဲစားတယ်2ရက်ကိုပဲ fasting လုပ်တယ်အဲ့ဒီ2ရက်မှာမှ तू ကစားတာကြတော့ပုံမှန်စားတာရဲ့25ရာခိုင်နှုန်းဥပမာလူတစ်ယောက်က2000ကယ်လိုရီစားတယ်ဆိုလို့ရှိရင်25ရာခိုင်နှုန်းရှော့လိုက်တယ်ဆိုရင်500ကယ်လိုရီရှော့ပြီးစားတယ်အဲ့တော့30ရာခိုင်နှုန်းလျှော့ပြီးစားတယ်အဲ့တော့900နဲ့600ကီလိုရီလျှော့ပြီးတော့တပတ်ကို2ရက်စားတယ်နောက်တစ်ခုကကြတော့အချိန်ကိုကန့်တက်လိုက်တယ်နေ့တိုင်းစားတယ်ဒါပေမဲ့အချိန်တစ်ခုကိုကန့်တက်ပြီးတော့မစားဘဲနေလိုက်တယ်ဆိုအဲ့ဒီမှာကျမတို့ရဲ့မြန်မာပြည်ရဲ့ရှစ်ပါးသီလယူပြီးတော့ဥပုသ်ဆောင်တဲ့ဟာကသွားပြီးတော့ဘောင်းဝင်သွားတယ်အဲ့တော့ကျမတို့နေခင်း12နာရီရနေပြီးတော့လုံးဝမစားတော့ဘူးနောက်နေ့မနေ့6နာရီအထိဆိုတော့စုစုပေါင်း18နာရီအတွင်းမှာဘာမှမစားဘဲနေလိုက်တယ်အဲ့တော့6နာရီအတွင်းမှာပဲမနေ့စားရဲနေ့ကင်းစားရဲဒါတရေစားစားရဲနဲ့တခုခုပေါ့အဲ့တော့အခုသူတေသနာတွေအများကြီးလည်းလုပ်ခဲ့တယ်ဆက်ပြီးတော့လည်းလုပ်နေတယ
်ဟုတ်ကဲ့ဆင်မအဲ့ဒီတော့ဘလို့အကျိုးရှိတာကိုဒီသူတေသနာတွေကတွေ့ထားလဲဆင်မ
လူတွေနဲ့လုပ်တဲ့သူတေသနာတွေရှိတယ်အဲကြွက်တွေနဲ့လုပ်တဲ့သူတေသနာတွေရှိရပေါ့ဒါတူဖြင့် လူတွေမှာဆိုလို့ရှိရင်အမျိုးသမီးတွေမှာရင်သားကင်ဆာဖြစ်တဲ့နှုန်းအများများတယ်တဖြည်းဖြည်းနဲ့များများလာတယ်ကမ္ဘာလုံးဆိုင်ရာဆိုအဲ့ဒါကို intermittent fasting နဲ့သုတေသနလုပ်လိုက်တယ်အဲ့ဒီရင်သားကင်ဆာဖြစ်နေတဲ့အမျိုးသမီးတွေပေါ့နော်သုတေသနမှာထောင်နဲ့ချီပြီးတော့ပေါ့သူတို့ကိုခုနဒီ intermittent fasting မှာအလို18နာရီချားတာရယ်16နာရီချားတာရယ်မစားဘဲနေခိုင်းပြီးတော့ခုနကယ်လိုရီကိုတတ်မှတ်ပြီးပြီးတော့ခုန30ရာခိုင်နှုန်းအထိရှော့ချပြီးစားခိုင်းလိုက်တယ်50ရာခိုင်နှုန်းအထိရှော့ချပြီးစားခိုင်းလိုက်တယ်အဲ့ဒါကို6လတိတိစားပြီးတဲ့အချိန်မှာအဲ့ဒီရင်သားကင်ဆာယောဂခံစားနေရတဲ့အမျိုးသမီးတွေရဲ့တိုးတက်မှုတွေကအများကြီးတွေ့ရတယ
်ဟုတ်ကဲ့ဆရာမဒီနေရာမှာဘယ်လောက်အထိတိုးတက်တာကိုတွေ့ကြရလဲဆရာမအ
ဲ့ဒီရင်သားကင်ဆာဖြစ်မှုကိုတကယ်ဒီကင်ဆာဖြစ်မဲ့ tissue တွေပေါ့နော်ဒီကောင်တွေကလုံးဝကျုံကျသွားတယ်ကင်ဆာတွေပွားမှုကလည်းလုံးဝ reduce လျှော့ချသွားတဲ့အတွေ့အဲ့ဒီရင်သားကင်ဆာဖြစ်မှုမှာဆိုလို့ရှိရင်ဒီအမျိုးသမီးပေါင်း 6,950 လောက်ကိုသုတေသနလုပ်လိုက်တဲ့အချိန်မှာအများဆုံး 65,500 ခန့်တုံးလောက်က very positive ပေါ့နော်အဲ့တော့ဒီရင်သားကင်ဆာဖြစ်မှုရဲ့ရှစ်ဆက်ပြီးဆဲတွေတိုးပွားလာမှုကိုလျှော့ချပေးတယ်နောက်ပြီးလို့ရှိရင်သူတို့ရဲ့ overall တကူလုံးရဲ့ကျန်းမာရေးအားလည်းအများကြီးတိုးတက်လာတာကိုတွေ့ရတယ
်ဟုတ်ကဲ့ဒါကိုကင်ဆာဖြစ်ပြီးသားမှာဆက်ပြီးမဆိုးအောင်ကာကွယ်ပေးတာကိုတွေ့ရတာပါဆရာမနော
်ဟုတ်ကဲ့ရှင
်ဟုတ်ကဲ့ကင်ဆာမဖြစ်အောင်ကာကွယ်ပေးနေတဲ့အထားမျိုးတွေ့မိသေးလား
တွေ့ပြီပါလေရှင်အဲ့လိုမျိုးကျမတို့ဒီ control trial control တွေနဲ့တကယ် treatment trial တွေလုပ်တဲ့နေရာမှာတကယ်ရင်သားကင်ဆာမဖြစ်သေးတဲ့နေရာမှာကြတော့ဒီကြွက်တွေနဲ့လုပ်တဲ့သုတေသနတွေရှိတယ်ပေါ့နော်အဲ့တော့ဒီခုနကယ်လိုရီတွေကိုကန့်တက်ပြီးတော့အစာအဟာရကိုကန့်တက်ပြီးတော့အချိန်ပိုင်းနဲ့ကျွေးလိုက်တယ်လုံးဝမကျွေးဘဲနဲ့24နာရီနေလိုက်တယ်အလုံးဝမကျွေးဘဲနဲ့3ရက်တိတိနေလိုက်တယ်တပတ်ကို3ရက်အဲ့ဒီအချိန်မှာကင်ဆာဖြစ်စေနိုင်တဲ့ tissue တွေရာလဲဆဲတွေရာလဲလုံးဝကိုပေါ်ထွန်းမလာတော့အဲ့တော့ကင်ဆာမဖြစ်သေးတဲ့သူတွေအတွက်ကိုလည်းဒါကာကွယ်ပေးတဲ့နေရာမှာဒါအများကြီးအကျိုးတရားမှုရှိတယ်
ဟုတ်ကဲ့ဆရာမအဲ့ဒီတော့နောက်ရောဘယ်လိုဆက်ဆက်ပြီးတော့အကျိုးရှိနေတာတွေကိုတွေ့ထားသေးလဲဆရာမ
ဘယ်လိုဆက်ဆက်နေလဲဆိုတာကတော့ဆက်ဆိုးကကျမတို့ပြောတဲ့ဒီစီဂျိုတွေသွေးတိုးတွေနှလုံးတွေအိုက်ကောင်တွေနဲ့ကျမပြီးလို့ရှိရင်တစ်ခုချင်းလေးအသေးစိတ်ပြောပြမယ်လေဘယ်လောက်ထိဆက်ဆက်သွားလဲ
ဆိုဘဝလုံးတော့ပေါ့ဆရာမနော
်ဟုတ်ကဲ့ရှင်သူကအကုန်လုံးဆက်ဆက်နေတယ်ကျမတို့လူတယောက်ကို diagnose လုပ်ပြီးဆိုရင်ခန္ဓာကိုယ်တစ်ခုလုံးစီးတွေဝင်တွေသွေးတွေအကုန်စစ်တာကိုစစ်ပြီးမှ diagnose လုပ်တော့အဖြေတွေအကုန်လုံးကအဲ့ဒီမှာဟိုတစ်ခုနဲ့တစ်ခုချိတ်ဆက်မှုတွေဒီ intermittent fasting ကြောင့်တစ်ခုတည်းမဟုတ်ဘူးကျန်တာတွေအားလုံးမှာပါအကျိုးတရားမှုတွေဘယ်လောက်ထိရှိလဲဆိုတာပေါ့နော်ဒါမျိုးတွေတွေးရတယ်အဲ့တော့ဥမာဒီအချိန်ပိုင်းမစားဘဲနေခြင်းကြောင့်ခုနကဒီစီဂျိုနဲ့ပတ်သက်ပြီးပြောမယ်ဆိုရင်ကျမတို့ပုံမှန်ဆိုလို့ရှိရင်အစာအတောက်ကိုပုံမှန်စားလိုက်တော့စွန့်အရင်မြစ်ပေါ့စားလိုက်တဲ့အစာအတောက်တွေကိုအစာအိမ်ကြီးကနေစုပ်လိုက်တယ်အဲ့ချိန်မှာကျမတို့ရဲ့ခန္ဓာကိုယ်ထဲမှာရှိတယ်ဒါကျမတို့တွေဟောပေါ့သက်ရှိတဲ့အားလုံးကဒီ cell class တွေအကုန်လုံးရဲ့စွန့်အရင်အမြစ်ဖြစ်ဒီအစာတွေကနေအဆီတက်နဲ့အချိုတက်နှစ်ခုကဒါစွန့်အရင်အမြစ်ဖြစ်နေကျမတို့စားလိုက်တဲ့အစာအတောက်တွေကိုခန္ဓာကိုယ် cell class တွေကနေစုပ်လိုက်တယ်အဲ့ဒီမှာမြန်မာလူမျိုးဆိုရင်ထမင်းစားတယ်ပေါင်မုတ်စားတယ်ပြီးရင်ခေါက်ဆွဲကြဆန်စားတယ်ဆိုပါစို့အဲ့တော့ထမင်းစားပြီးတာနဲ့အဲ့ဒီဒီဂလူကို့စ်ကစွန့်ရင်ဖြစ်နေချက်ချင်းအသုံးချလိုက
်ဟုတ်ကဲ့ဆရာမဒီတခြားတဲ့ကစီတက်ပေါ့ဆရာမပေါ့နော်နောက်အစီတက်ကြတော့ဆရာမ
အစီတက်ဖက်ကြတော့ခန္ဓာကိုယ်ကချက်ချင်းအသုံးမချဘူးလေခန္ဓာကိုယ်မှာရှိတဲ့အစီတ िश ူးတွေကတိုးလောင်ထားပြီးတယ်အဲ့တော့ခုနလို intermittent fasting အချိန်ကြာပြီးတော့အစာမစားတဲ့အခါလေးကြောင့်အဲ့ဒီတိုးလောင်ထားတဲ့အဆီဒက်တွေကထုခွဲပြိုကွဲပြီးတော့စွန့်ရင်ဖြစ်နေခန္ဓာကိုယ်ကြီးကထုတ်သုံးရတော့တယ်အဲ့တော့မှအဲ့ဒီအဆီဒက်တွေကပြိုကွဲသွားတော့ fatty acid တွေထွက်လာတယ်အဲ့ဒီ fatty acid တွေကိုခန္ဓာကိုယ်ရဲ့အမှရှိတဲ့အသင်းကနေစုပ်ယူပြီးတော့ ketone bodies လို့ပြောတဲ့ketone လေးတွေပေါ့နော်အဲ့ဒါလေးတွေကိုအဖြစ်ပြောင်းပေးလိုက်အဲ့ဒီ ketone bodies လေးတွေကမှသူကအစာမစားဘဲနဲ့ဖြတ်ထားတဲ့အချိန်အစာနဲ့ဝေးနေတဲ့အချိန်မှာခန္ဓာကိုယ်အတွက်စွန့်ရင်အရင်အမြစ်တွေဖြစ်လာတယ်
ဟုတ်ကဲ့အဓိကတော့အစီကိုသူကအဖို့ရှံမရှိအောင
်ဟုတ်ကဲ့
ပြန်ပြီးတော့သုံးပေးလိုက်တာပါဆရာမနော
်ဟုတ်ကဲ့အဲ့တော့ကိုကဥမာပုံမှန်စားနေတဲ့လူတယောက် fasting မလုပ်ဘူးဆိုလို့ရှိရင်ကိုစားလိုက်တာအဆီဓာတ်တွေရောအချိုဓာတ်တွေရောခန္ဓာကိုယ်မှာအများကြီးပဲလीအဲ့တော့အစာမစားဘဲနဲ့ကိုနလို8နာရီကနေ12နာရီအထိကြာလာတဲ့အခါကျတော့သွေးရင်းမှာရှိတဲ့အချိုဓာတ်ကိုထိမ့်ညိပေးတယ်သွေးပောင်ချိန်နဲ့နှလုံးခုန်မှုတွေကိုထိမ့်ညိပေးတယ်ပြီးတော့အုံနှောက်နဲ့အာယုံကြောပေါ့နော်အဲ့ဒီမှာရှိတဲ့ဆဲတွေရဲ့ကျန်းမာရေးကိုထိမ့်ညိပေးတယ်ဒါကြောင့်မို့လို့ဒီအစာအချိန်လေးချားပြီးတော့စားလိုက်ခြင်းကြောင့်ခုလိုအကျိုးကျေးဇူးတွေကခန္ဓာကိုယ်ရဲ့အစိတ်ပိုင်းမျိုးစုံကိုအကျိုးတက်ရောက်ထိရောက်မှုတွေရှိတယ်ဆိုတာဒါသုတေသနတွေကပြောပြထားတာပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအချိန်ပိုင်းမစားတဲ့ပုံစံနဲ့ဒီအကျိုးရှိပုံကိုကျွန်တော်ပြောပြခဲ့တဲ့ကျန်းမာရေးကဏ္ဍမှာနှဆင်ကြည့်ရှုခဲ့ကြတာပါအခုတော့တိုင်းဒေသကသတင်းလွှာအစီအစဉ်မှာ
ကချင်မှာစစ်ကောင်စီလေးတဲ့တိုက်ခိုက်ခံရတာရှမ်းမြောက်မှာတော့တောင်ပလောင်တနဲ့တိုက်ပွဲပြင်းနေတာမွန်ချင်းဘက်ကတိုက်ပွဲဆက်ဖြစ်နေတာနဲ့ကရင်မွန်ဘက်စစ်ကောင်စီတပ်စခန်းတွေဆုံရှုံရတာနောက်ချင်းပြည်ကောင်စီထူထောင်မှုရှိတာပါဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ် FVR လို့ဒုက္ခခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတော်ဝိုင်းတော်သားအဖွဲ့ကပြောပြပေးပါအောင်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။နေဆက်ဒေသတိုင်းသားသတင်းတောက်တွေကတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြစ်ချင်းသားမျိုးကစစ်ကောင်စီရဲ့လေတပ်စခန်းလက်နက်ကြီးနဲ့တိုက်ခိုက်ခံရပြီးကျန်းဖိုက်တာမျက်စိပျက်စီးသွားပါတယ်။မြမပြည်အရှိတောင်ပိုင်းဒေသမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကနေအခုနှစ်ဇူလိုင်လအထိတပ်စခန်းပေါင်း62ခုကိုလက်လွတ်ဆုံးရှုံးထားပါတယ်။သတင်းလွှာတွေတင်းမှာတော့ခုခံတော်လှန်စစ်အာကောင်းတဲ့ချင်းပြည်နယ်မှာတော်လှန်ရေးအင်အားစုတွေကချင်းပြည်ကောင်စီဖွဲ့စည်းနိုင်ဖို့ပြင်ဆင်နေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မြစ်ကြီးနားမြို့ကစစ်ကောင်စီရဲ့လေတပ်စခန်းလက်နက်ကြီးနဲ့တိုက်ခိုက်ခံရပြီး Jet Fighter နှစ်စီးပျက်စီးသွားတယ်လို့ People Defense Forces NBPPF ကတာဝန်ရှိသူကပြောပါတယ်သတင်းကနေနဲ့မနက်ကစစ်ကောင်စီရဲ့လေတပ်စခန်းကိုလက်နက်ကြီးနဲ့၄ကြိမ်ပစ်ခတ်တိုက်ခိုက်ခဲ့ပြီး F7 Jet Fighter နှစ်စီးပျက်စီးသွားတယ်လို့ NBPPF တာဝန်ရှိသူကဆိုပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်မြစ်နာလီတပ်စခန်းကို NBPPF ကတိုက်ခိုက်မှုနှစ်ကြိမ်ပြုတ်လုခဲ့ပြီးအခုတစ်ကြိမ်ကတော့ဒုတိယကြိမ်အဖြစ်အောင်မြင်မှုတွေလည်းရရှိခဲ့တယ်လို့ပြောပါရယ်မြစ်ကျင်းနာလီတပ်ဟာစကိုင်းတိုင်းနဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေမှာလေကြောင်းကနေအဓိကပါဝင်တိုက်ခိုက်နေတဲ့လေတပ်စခန်းတစ်ခုဖြစ်ပါတယ်
မြန်မာပြည်အရှိတောင်ပိုင်းဒေသမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကနေအခုနှစ်ဇူလိုင်လအထိစစ်ကောင်စီတပ်စခန်း62ခုကိုလက်လွတ်ရှုံးရှုံးထားရတယ်လို့ကရင်ငိုင်းချိုင်းအထုပ်ကိုပြုတ်ကွန်ရဲ့ KPSN ကစက်တင်ဘာလ26ရက်နေ့မှာအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ကရင်ငိုင်းချိုင်းအထုပ်ကိုပြုတ်ကွန်ရဲ့ KPSN ရဲ့အာဏာဟန်ချက်အပြောင်းအလဲမြန်မာနိုင်ငံအရှိတောင်ပိုင်းတွင်စစ်အုပ်စုထိန်းချုပ်မှုကျင်းပလာခြင်းခေါင်းစဉ်နဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။အစီရင်ခံစာအရစစ်တပ်အာဏာသိမ်းချိန်ကနေစပြီးမြန်မာနိုင်ငံအရှိတောင်ပိုင်းမှာစစ်ကောင်စီကစစ်ရေးနဲ့အုပ်ချုပ်မှုအတိုင်းအတာနှစ်ခုစလုံးမှာထိန်းချုပ်နိုင်မှုကတိတိတတ်တာမေးမြန်းကြဆင်းလာတယ်လို့ဆိုပါတယ် KNL နဲ့ပူးပေါင်းအဖွဲ့တွေရဲ့ထူးစစ်ဆင်မှုတွေကြောင့်တပ်စခန်း24ခုသိမ်းပိုက်ခံရတယ်လို့ဆွန့်လွတ်သွားတဲ့တပ်စခန်း38ခုရှိခဲ့တယ်လို့ KPSN ကပြောဆိုထားပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းကတလအကြာဖြစ်ပွားခဲ့တဲ့စစ်ကောင်စီတပ်နဲ့တအန်း TNL တပ်တို့အကြာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်တပ်ကလေရင်တုံးတိုက်ခိုက်မှုတွေပါရှိလာနေတယ်လို့ဒေသခံတွေကပြောပါရယ်စက်တင်ဘာလ25ရက်နေ့ညပိုင်းကစပြီးစစ်ကောင်စီဘက်ကမော်တုံးကျေးရွာအုပ်စုဘက်မှတိုက်လေရင်တုံးပြီး၈ကြိမ်ထပ်မံဘုံကျဲတက်ခိုက်လာပြီးတော့105မိုင်မှအခြေစိုက်ထားတဲ့စစ်ကောင်စီတပ်စခန်းကလည်းလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါရယ်တိုက်ပွဲပြင်းထန်တာကြောင့်မော်တုံးဇေလန်ဖက်ကဒိဋ္ဌခံတွေအိမ်တိုင်းလိုလိုကတုတ်ချင်းတူပြီးနေနေကြရပါတယ်
မွန်ပြည်နယ်မှာစစ်အုပ်ချုပ်ရေးနယ်မြေအဖြစ်သတ်မှတ်ထားတဲ့ရေးမြို့ပေါ်ကမြဝတီဘဏ်ကိုစက်တင်ဘာလ26ရက်နေ့နေ့လယ်ပိုင်းကအမိမတိလက်နက်ကင်တွေလာရောက်ပစ်ခတ်လို့ဘဏ်လုံခြုံရေးဝန်ထမ်းတယောက်နဲ့ရဲလုံခြုံရေးတပ်ဖွဲ့ဝင်တယောက်တေဆုံးခဲ့တယ်လို့မြို့ခံတွေကပြောပါတယ်မြဝတီဘဏ်ကိုဆိုင်ကယ်နှစ်စီးနဲ့လက်နက်ကင်၄ယောက်လာရောက်ပြီးတော့လက်နက်ငယ်တွေနဲ့ပစ်ခတ်တဲ့အချိန်မှာဘဏ်ရှိမှရှိနေတဲ့လုံခြုံရေးတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတာပါရေးမြို့နယ်အတွင်းကဌာနဆိုင်ရာရုံးဝန်ထမ်းတွေမကြာခဏတိုက်ခိုက်တပ်ဖြတ်ခံနေရတယ်လို့ဖေဖော်ဝါရီလ2ရက်ကစလို့စစ်အုပ်ချုပ်ရေးမာရှယ်လော့ကိုကြီးညာထားတာဖြစ်ပါတယ်
။ချင်းပင်နယ်မင်းတပ်မြို့အဝင်ပန်းချံအနီးမှာစစ်ကောင်စီတပ်ထောင်ထားတဲ့မင်းမြို့မိုင်းနင်းမိပြီးတပ်ကြီးအမျိုးသားတယောက်ဒေဆုံးကအမျိုးသမီးတယောက်မှာထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မင်းတပ်မြို့ဘဝတရက်ကွက်မှာနေထိုင်တဲ့အသက်50ကျော်အရွယ်ခန့်ရှိတပ်ကြီးပိုင်းဇနီးမောင်နှံဟာစက်တင်ဘာလ26ရက်နေ့ကမြို့အဝင်နားမှာစစ်ကောင်စီတပ်ကထောင်ထားတဲ့မင်းမြို့မိုင်းကိုနင်းမိခဲ့ပြီးထိခိုက်ဒေဆုံးမှုဖြစ်ပွားခဲ့တာပါ။ချင်းလူအခွင့်အရေးအဖွဲ့ CHRO ရဲ့မှတ်တမ်းအရစစ်အာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက် ောက်နှစ်နှစ်ခွဲကျော်ကာလအတွင်းချင်းပြည်နယ်မှာမြေမြုပ်မိုင်းကြောင့်ကလေးနှင့်အမျိုးသမီးအပါအဝင်အရက်သား20ကျော်သေဆုံးခဲ့ပြီး30ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်
ရခိုင်ပြည်မှာအောင်ကျွမ်းမှရှိတဲ့စစ်ကောင်စီရေတပ်ကစက်တင်ဘာလ28ရက်နဲ့28ရက်နေ့တွေမှာကျွမ်းအနီးတဝိုက်လက်နက်ကြီးစမ်းတပ်ပစ်ခတ်လေ့ကျင့်မယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်ဒီလိုလေ့ကျင့်မဲ့အကြောင်းတက်ဆိုင်ရာတွေကိုအကြောင်းကြားထားတယ်လို့စာထုတ်ပြန်ချက်မှာဖော်ပြထားပြီးမဲ့ဒေသခံရေလုံသားတွေကိုကြိုတင်အသိပေးထားတာမရှိတဲ့အတွက်ပင်လယ်ပြင်ကိုရောက်နေတဲ့သူတွေအတွက်အန္တရာယ်ရှိနိုင်တယ်လို့ဒေသခံရေလုံသားတွေကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလ24ရက်နေ့ကလည်းစစ်ကောင်စီကစစ်တွေအနောက်ဘက်မှာရှိမီယုမီပြတိုက်အနီးကပင်လယ်ပြင်မှာစစ်သင်္ဘောတွေနဲ့စည်ရေးလေ့ကျင့်မှုတခုပြုလုပ်ခဲ့တယ်လို့လက်ရှိအချိန်စစ်တပ်ကစစ်ရင်အားဖြည့်တင်းမှုတွေလည်းလုပ်နေတယ်လို့ဒေသခံတွေကပြောပါတယ
်အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါခုခံတော်လှန်စစ်အားကောင်းတဲ့ချင်းပြည်နယ်မှာတော်လှန်ရေးအင်အားစုတွေကချင်းပြည်ကောင်းစီချင်းလန်ကောင်ဆယ်ဖွဲ့စည်းထူထောင်ဖို့ပြင်ဆင်နေပြီးပြည်မြောက်ရေးကော်မတီတရက်ကိုမကြသေးခင်ကဖွဲ့စည်းခဲ့ကြပါရယ်ချင်းပြည်ကောင်စီဖွဲ့စည်းနိုင်ရေးအလားအလာကဘလို့ရှိနေသလဲကိုရောဘတ်ကစူးစီးထားပါရယ်
ချင်းပြည်ကောင်စီဖွဲ့စည်းနိုင်ရေးစက်တင်ဘာလ9ရက်ကနေ9ရက်နေ့အထိအိန္ဒိယမြန်မာနယ်17နေရာမှာချင်းမျိုးသားတပ်ဦး CNF ချင်းလွှတ်တော်ကိုယ်စားလှယ်တွေမြို့နယ်နဲ့ဒေသအခြေပြုတော်လှန်ရေးအဖွဲ့အစည်းတွေပါဝင်တဲ့မျက်နှာစုံကြီးအစည်းအဝေးကိုကျင်းပခဲ့ကြပါတယ်ချင်းပြည်တစ်ခုလုံးကိုလွှမ်းခြုံတဲ့အုပ်ချုပ်ရေးရန်တရားကိုအကောင့်ထဲပေါ်နိုင်ရေးချင်းပြည်ကောင်စီကိုဖွဲ့စည်းဖို့သဘောတူခဲ့ကြတာလို့ပြည်မြောက်ရေးကော်မတီပြောခွင့်ရသူဒေါက်တာငိုင်းတမောင်းကပြောပါတယ
်ဒီကကော်ရေးတပ်ဖွဲ့တွေရဲ့ဒေသအသီးသီးမြို့နယ်အသီးသီးမုန်းနေမြေရလဲခိုင်မာရှိလာတဲ့နောက်ပြီးတော့မြို့နယ်နယ်အုပ်ချုပ်ရေးရန်တရားကြီးကောင်းအောင်မလဲပတ်နေတဲ့အခါကျတော့အဲ့ဒါကိုစုစည်းပြီးတော့ Federal Unit အုပ်ချုပ်ရေးရန်တရားကအရေးကြီးလာတာပေါ့နော
်မြို့နယ်ကိုမြို့နယ်ရှိတဲ့ချင်းပြည်နယ်မှာတော်လိုင်းနှစ်ခွဲကာလအတွင်းမှာစစ်ကောင်စီတပ်ဖွဲ့တွေဟာမြို့ပေါ်တွေကိုပဲထိန်းချုပ်ထားနိုင်ပြီးချင်းပြည်နယ်ရဲ့85ရာခိုင်နှုန်းကျော်ကိုတော့ CNF နဲ့ CDF တွေကထိန်းချုပ်စုမိုးထားနိုင်ပြီလို့ဆိုပါတယ်ဒါကြောင့်တော်လိုင်းကာလချင်းပြည်ကောင်စီဖွဲ့စည်းရေးချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးနဲ့မန္တလေး၃ရက်ထူထောင်ရေးတို့ကိုအကောင့်ထဲပေါ်သွားမယ်လို့ဒေါက်တာငိုင်းတမောင်းကပြောပါတယ
်ခီကကတော့ကျွန်တော်တို့နံပါတ်၁ကတော့ချင်းပြည်ကောင်စီပေါ့နော်ဖြစ်ပေါ်လာရေးနောက်ပြီးတော့ဒီချင်းပြည်အစိုးရဖြစ်ပေါ်လာရေးအဲ့မှာဥပဒေပြူရေးတရားစီရင်ရေးဒီအုပ်ချုပ်ရေးအဲ့မန္တန်ကြီး၃ခုပေါ်ပေါက်နိုင်ဖို့အတွက်နံပါတ်၁ကတော့ကျွန်တော်တို့တော်လှန်ရေးကာလချင်းပြည်အခြေခံဥပဒေကိုကျွန်တော်တို့ကရေးဆွဲရမှာပေါ့နော်ရေးဆွဲပြီးတော့အဲ့ဒီအခြေခံဥပဒေနဲ့အညီကျွန်တော်တို့ကောင်စီကိုဖိုက်စီပြီးတော့ကောင်စီအနေထပ်ပြီးတော့ဒီအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးအဲ့မန္တန်ကြီးကိုဆက်ပြီးတော့အကောင့်ထဲပေါ်သွားဖို့ပါပဲဟုတ်ကဲ့
မျက်နှာစုံကြီးအစည်းအဝေးရဲ့တာဝန်ပေးချက်အရပြည်မြောက်ရေးကော်မတီ Working Committee for Chinland Council Conference WCCCC အနေနဲ့ချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲတာကိုဆောင်ရွက်နေပြီးချင်းလန်းကောင်စီညီလာခံကျင်းပပြုလုပ်နိုင်ရေးအတွက်လည်းလိုအပ်တဲ့ပြင်ဆင်မှုတွေကိုအရှိန်အဟုန်နဲ့ဆောင်ရွက်နေပြီလို့ဒေါက်တာငိုင်းတမောင်ကပြောပါတယ်ကုစလေစုစုပေါင်း108ယောက်တက်ရောက်တဲ့ချင်းပြည်ကောင်စီဖွဲ့စည်းရေးမျက်နှာစုံကြီးအစည်းအဝေးကိုဖလန်းမြို့နယ်အခြေစိုက်ချင်းမျိုးသားဖွဲ့ချုပ် CNO CNDF နဲ့တိတိမ်မြို့နယ်အခြေစိုက်ဇိုဘီဖက်ဒရယ်ယူနီယံ ZFU တို့ကတော့ပါဝင်တက်ရောက်ခြင်းမရှိခဲ့ပါဘူးခင်ဗျာ
စစ်ကောင်စီရင်ကျေးမှုဝန်ကြီးဌာနကရခိုင်ရိုးရာတကြံကိုကမ္ဘာရင်ကျေးမှုအမွေအနှစ် UNESCO မှာတင်သွင်းဖို့စီစဉ်နေပြီးရခိုင်ဆိုင်ရေးဆရာအတင်ကဆိုင်ရေးဆရာတချို့နဲ့ပြည်내ရင်ကျေးမှုပြတိုက်ကတာဝန်ရှိသူတွေဟာစက်တင်ဘာလ14ရက်နေ့ကစစ်တွေမြို့မှာရှိတဲ့ရင်ကျေးမှုပြတိုက်မှာအလွတ်တဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းကိုမောင်အေးရစုစည်းတင်ဆက်ပေးသွားမှာပါ
ဆွေနေပွဲမှာဆွေနေခဲ့ကြတဲ့အချိန်တွေကိုကိုတိုင်ပါဝင်ခဲ့တဲ့ဇာရဲဆရာဆရာခိုင်မွာကွန်းကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
စနွေပွဲမှာရိုးရာကျင်းပပုံကျင်းပနေတဲ့အနေထားတွေကိုမှန်တကယ်ရှိခဲ့တဲ့အကြောင်းလက်တွေ့စာတွေ့ဝိုင်းပြီးဆွေးနွေးကြတဲ့တဘောပါသူတို့ကတော့ UNESCO ဝင်ရေးတတ်မှတ်ထားတဲ့ပေါင်ထဲမှာဘလို့ဖြစ်တွင်ရမယ်ဆိုတာတော့ကျွန်တော်တို့မသိပါဘူးကျွန်တော်တို့ဘက်ကတော့ရခိုင်ရိုးရာတကြံကိုဒီလိုကျင်းပလေးရှိတယ်ဆိုတဲ့အကြောင်းကိုတင်ပြပေးလိုက်ရတယ် UNESCO တင်ဖို့အပိုင်းကတော့သူတို့အပိုင်းပါ
ထ ိုင်းနိုင်ငံကမြန်မာရိုးရာတကြံကိုထိုင်းရိုးရာဖြစ်တဲ့အကြောင်းယူနီစကိုမှတန်သွန်းဖို့ပြင်ဆင်နေတဲ့တော့အခုလိုမြန်မာဖက်ကလေးတန်သွန်းဖို့စီစဉ်လာတာဖြစ်တယ်လို့ဆိုပါတယ်ထိုင်းတကြံမြန်မာတကြံနဲ့မတူတဲ့ရခိုင်တကြံရဲ့ထုခရချက်တွေကတော့အေဘီလာ12ရာနှစ်မှာရိုးရာနန်တာတွေ့တာသွေးထားတဲ့နန်တာရေတွေနဲ့နောက်တနေ့မှာဖျားရေသက်ပေတာလောက်လေတွေမှာရေထိပ်ပြီးလူပြိုအပြိုတဖက်စီရေကစားတာနဲ့နိုင်ဆန့်တရားနှစ်မှာသာဂရိပူဇော်ဝေးကျမ်းပတာတွေဟာရခိုင်ကိုပိုင်မူဟန်တွေဖြစ်တယ်လို့ဆရာခိုင်မွာကန်းကပြောပါတယ်အခုလိုရခိုင်တကြံကိုကပားအမွေ၌ဆရာတန်သွန်းဖို့စိုက်ကောက်စီကစီစိုက်လာတဲ့အပေါ်မှာမြောက်ဦးမြို့ခံအငရင်းစာကြောက်ဆရာတယောက်ကလည်းသူ့အမြင်ကိုအခုလိုပြောပါတယ်
ကောင်းပါတယ်ကျွန်တော် Facebook မှာလည်းဖတ်လိုက်ရပါတယ်ကျွန်တော်တို့တကြံကမြန်မာနိုင်ငံမှာလည်းတမူထူချားပါတယ်ကျွန်တော်ကတိတ်တဘောကြတယ်ကျွန်တော်တို့မှာကဗမာတကြံနဲ့လည်းမတူကျွန်တော်တို့မှာကရိုးရာအစင်လာရလက်ဆင့်ကမ်းယူလာတာခုထိမပြောက်သေးဘူးဆိုတာကကျွန်တော်တိတ်တဘောကြတယ်
ရခိုင်ရိုးရာတကြံမှာမဟာသက္ကရိုက်ဒရာ23ခုနိုင်ဗရာစန္ဒသူရိယလထကမဟာမရမနိရုပ်ပေါ်တော်ကိုသွန်းလို့အပြီးရခိုင်ပြည်သူတွေကရုပ်ပေါ်တော်ကိုနန္သာရီနဲ့ပါဖြန့်ခဲ့ကြပြီးပူချန်တဲ့နန္သာရီတွေကိုအရှမ်းရှမ်းပါဖြန့်ရာကနေစားတန်လာတာဖြစ်တယ်လို့ရခိုင်အမျိုးသားတွေကယုံကြည်နေကြတာပါရခိုင်ရိုးရာတကြံကပားအမွေ၌ဆယံဝံဘော့တော်ပြုပြောင်းစရာတွေကိုလည်းဆရာခိုင်မွာကန်းကအခုလိုစပြောပါတယ်
အတိကကတော့တကြံဆိုတာရိုးရာကိုဖော်ထုတ်တဲ့ပွဲဖြစ်တဲ့အတွက်ရိုးရာနဲ့ဆန့်ကျင်ပဲဖြစ်တဲ့မလို့လားအတဲ့ခစ်ပေါ်ရုပ်ပေါ်ရုပ်ပြအဲ့လိုမျိုးတွေကိုရှောင်ရှားဖို့လိုတယ်ကိုရိုးရာကိုမပြတ်ပဲထိန်းထိန်းရှောင်ရှောက်တွားရမယ်ဆိုရင်ကဘာမှာအလွန်တရာကုန်တရေရှိဖို့အနေထားတစ်ခုလို့မျှော်လင့်ပါတယ်
ရခိုင်ရှိဟောင်းမြို့တော်မြောက်ဦးမြို့ကိုလည်းကပားအမွေ၌ဆရောင်းဝံဖို့လှုပ်ဆောင်နေကြပေမဲ့စိုက်တက်ကအာနာသိမ့်ပြီးနောက်ယူနီစကိုနဲ့အစအသွေပြည့်နေတယ်လို့ပါဝံလှုပ်ဆောင်နေသူတွေကပြောဆိုထားပြီးစိုက်ကောက်စီကရခိုင်ရိုးရာတကြံကိုယူနီစကိုမှတန်သွန်းဖို့စီစဉ်လာတာဖြစ်ပါတယ
်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါ
မိချင်းနာမြို့ကစစ်ကောင်စီရဲ့လေတပ်စခန်းလက်နက်ကြီးနဲ့တိုက်ခိုက်ခံရပြီးဂျက်ဖိုက်တာနှစ်စီးပျက်စီးသွားပါတယ်မြန်မာပြည်အရှိတောင်ပိုင်းဒေသမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကနေအခုနှစ်ဇူလိုင်လအထိတပ်စခန်း62ခုကိုလက်လွတ်ဆုံးရှုံးထားရပါတယ
်။ဒရရှင်ကိုအခုနားဆင်နေကြတာကတော့နေဆက်ဒေသကတိုင်းသာသတင်းတော်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအမီပါ။
ပတ်စဉ်တိုင်းသတင်းလွှာကိုနောက်ဆက်ကြည့်ရှုခဲ့ရတာပါအခုတော့ VOA American တဲ့ကျသရညအစီအစဉ်နဲ့ဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုမဆွမြမပြပြပေးပါအောင်ခင်ဗျာ
ရှင်းနေ American သမ္မတရွေးကောက်ပွဲကြရေး Republican သမ္မတလောင်းအဖြစ်ဝင်ပြိုင်ဖို့ကြိုးစားနေသူတွေမနေ့ရက်ကဒီဒုတိယအကြိမ်စကားစစ်ထိုးပွဲမှာသမ္မတဟောင်းဒေါ်နယ်ထရမ့်ကိုဝေဖန်ထိုးနှက်ပြောကြားခဲ့ကြပါတယ်။ California ပြည်နယ် Simi Valley မြို့မှာကျင်းပတဲ့စကြီးရဲလူပွဲမှာလူမှုစစ်တမ်းတွေမှာရှေ့ပြေးနေတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်မပါဝင်ပါဘူးအခုလိုမျိုးဝင်ရောက်စကြီးမလူတာဟာသူနဲ့ပတ်သက်လို့သူ့ရဲ့ပြိုင်ဘက်တွေကအတော်လေးဝေဖန်ပြောကြားခဲ့ကြပါတယ်။American သမ္မတဂျိုးဘိုင်ဒန်ကိုတရားစွဲသင့်မသင့် American အောက်လွှတ်တော်စီကံကြီးကြပ်ရေးနဲ့တာဝန်ခံမှုရှိရေးကော်မတီမှပထမဆုံးအကြိမ်ဒီကနေ့ကြားနာပါတယ်။ကော်မတီကရရှိတဲ့အထောက်အထားတွေအရဘိုင်ဒန်မိသားစုအနေနဲ့ဥပဒေတွေကိုချိုးဖောက်ခဲ့သလားဆိုတာကိုဥပဒေရေးရတဲ့ဗဏ္ဍာရေးဆိုင်ရာကျွမ်းကျင်သူတွေရဲ့သုံးသပ်ချက်တွေကိုနားထောင်မှဖြစ်တယ်လို့ကော်မတီဥက္ကဋ္ဌ Republican အမတ် Jim Comer ကပြောပါတယ်။သမ္မတရဲ့သားဖြစ်သူ Hunter Biden ပြည်ပစီးပွားရေးလုပ်ငန်းတွေကနေရရှိတဲ့ငွေကြေးအကျိုးအမြတ်တွေနဲ့သမ္မတ Biden ပတ်သက်ဆွဲနွေးမှုရှိမရှိစုံစမ်းဖော်ထုတ်မှဖြစ်တယ်လို့ဆိုပါတယ်။ကလင်းကင်နဲ့ဒေသခံပြည်သူအများများတည်ဆုံခဲ့ရတဲ့စကိုင်းတိုင်းပစီကြီးကျေးရွာတိုက်ခိုက်မှု၊ကချင်ပြည်နယ်အနံပါကျေးရွာတိုက်ခိုက်မှုအပါအဝင်အရပ်သားတွေပါတည်ဆုံခဲ့ရတဲ့မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့အစီရင်ခံစာကိုစစ်ကောင်စီကပယ်ချတုံ့ပြန်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့54ကြိမ်မြောက်လူ့ခွင့်ရေးကောင်စီညီလာခံမှာလူ့ခွင့်ရေးမဟာမင်းကြီး Volker Turk တင်ပြတဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာနဲ့စက်တင်ဘာ26ရက်နေ့ကမြန်မာနိုင်ငံဆိုင်ရာဆွေးနွေးမှုတွေဟာမလိုအပ်တဲ့ကိစ္စတွေအဖြစ်ဂျနီဗာမြို့မှာရှိတဲ့ကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ရုံးကထုတ်ပြန်ပါတဲ့လူ့ခွင့်ရေးကောင်စီဟာစစ်ကောင်စီကအတည်ပြုထားတဲ့အချက်လက်တွေကိုတမင်ထိန်ချန်ပြီးတော့ဘက်လိုက်ဖော်ပြတယ်လို့တုံ့ပြန်ပါတယ်မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာတင်ပြခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့စုံစမ်းတွေးရှိချက်တွေအရစစ်တပ်ရဲ့ကျူးလွန်မှုတွေကအများပြားဟာရရဆက်ဆက်လောက်ရတဲ့ဖြစ်တယ်လို့လူ့ခွင့်ရေးနဲ့လူ့အသက်တွေကိုလှည့်လျူရှုတဲ့ကျူးလွန်မှုတွေဖြစ်တယ်လို့စက်တင်ဘာ26ရက်နေ့ကပြောကြားခဲ့ပါတယ်ရှင်
ကျေးဇူးပါမဆုမြတ်မုံကြီးအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့ဒီညချက်သားရညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ Helen Cordiano ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ။ VO ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပါဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိပ်စက်အနိုင်ကြပါသည်ခင်ဗျာ။This program